Welcome to the Voice of America in Burmese.
Minglan ya jama khmyar 2022 khu ne January 23 ye Bodhu nya VOA season ne ko ya 9 na yi ga ni 10 na yi thi Washington DC ga ni sa tin thau le ni ba bi. COVID-19 ye bo chin ni chaung VOA season ne ko ya yi ya phin poun san pyaung le thau le ni la phit bi.အခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေကိုဝင်းမင်းတို့ပြောပြပါမယ်။အမေရိကန်သမိုင်းမှာဘယ်တော့မှမဖြစ်ဘူးသေးတဲ့လက်ရှိသမ္မတတယောက်ကိုဒုတိယအကြိမ်တရားစွဲဆိုရေးအောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ကြမယ်လို့ခန့်မှန်းထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုဒုတိယအကြိမ်မြောက်တရားစွဲဆိုမယ်ဆုံးဖြတ်ချက်ကိုအောက်လွှတ်တော်မှာလူများစုဖြစ်တဲ့ဒီမိုကရက်တွေရဲ့ထောက်ခံမဲ့တက်တက်နဲ့အတည်ပြုနိုင်မှာဖြစ်ပေမဲ့လည်းဒါကိုထောက်ခံမဲ့ရီပပ်ဘလစ်ကန်အမတ်တွေလည်းတိုးလာနေပါတယ်။ဝါရှင်တန်ပြည်နယ်က Republican အောက်လွှတ်တော်အမတ်တူဖြစ်သူ Jamie Herrera Butler ကသမ္မတ Trump ဟာသမ္မတရာထူးအတွက်ကြမ်းတစ်စာချင်းဆူထားတာကိုဖောက်ပြက်လုံဆောင်ခဲ့တယ်လို့ဆိုပြီးတရားစွဲဆို၏အဆိုကိုထောက်ခံသွားမယ်လို့အင်္ဂါနေ့နောက်ပိုင်းကကြေညာခဲ့ပါတယ်။အောက်လွှတ်တော် Republican ထိပ်တန်းခေါင်းဆောင်တွေထဲမှာပါတဲ့ Wyoming ပြည်နယ်အောက်လွှတ်တော်အမတ် Liz Cheney ကလည်းအမေရိကန်သမ္မတတယောက်ရဲ့ကြီးမားလာတဲ့တစ္ဆာဖောက်ပြက်မှုမျိုးဘယ်တော့မှမရှိခဲ့ဘူးလို့ပြောပြီးတရားစွဲဆိုရေးထောက်ခံမဲ့အကြောင်းအင်္ဂါနေ့ကပဲကြေညာခဲ့တာပါ။ဒါ့အပြင်နောက်ထပ် Republican အမတ်3ဦးထက်မနည်းကလည်းထောက်ခံမဲ့အကြောင်းပြောထားကြပါတယ်။သမ္မတ Trump ကတော့ဒီလူရဲ့အပေါ်အပြင်းထန်ကန့်ကွက်ပြောဆိုခဲ့ပါတယ
်။ It's really a terrible thing that they're doing for Nancy Pelosi and Chuck Schumer.
ဒီလူရဲ့အကြောင်းလူအများစုနားလည်နိုင်တာတဲ့အများကြီးပူကြီးမားတဲ့အမျက်တော်သားပွဲပြောင်းမှုနဲ့နာကျင်မှုတွေဖြစ်စေပါတယ်။ဒါဟာအမေရိကန်အတွက်တိတ်ကိုအန်ဒရယ်ကြီးမာပြီးအထူးသဖြင့်တော့အခုလိုတိတ်ကိုအကဲဆက်တဲ့ကာလမျိုးမှာဘိုးဘီအန်ဒရယ်ကြီးပါတယ်လို့အင်္ဂါနေ့ကအမေရိကန်မက္ကဆီကိုနယ်စပ်ကြီးစင်တွင်သမ္မတထရမ့်ကသတင်းထုတ်တွေကိုပြောသွားပါတယ်။ပြီးခဲ့တဲ့သတင်းဘက်ကအမေရိကန်ကွန်ဂရက်လွှတ်တော်အဆောက်အဦတွေအတင်းဖြက်စီးဝင်ရောက်ပြီးရုံးရင်းစံကလုပ်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့ရာဇဝတ်ကြောင်းနဲ့တရားစွဲဆိုခံရနိုင်ရည်ရှိသူ190ကျော်ကိုဖော်ထုတ်ထားပြီးပြီလို့အမေရိကန်တရားရေးဌာနရှိနေတွေကအင်္ဂါနေ့မှာပြောပါတယ်။ဒါ့အပြင်ဒီဖြစ်ရပ်မှာပါဝင်သူတွေကိုတနိုင်ငံလုံးမှာရှာဖွေဖော်ထုတ်နေတာကြောင့်လာမယ့်သတင်းပတ်တွေအတွင်းလူရာပေါင်းများစွာအထိဖြစ်သွားနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ Washington DC ဒေသမှာတရားစွဲဆိုထားသူအရေအတွက်ကအခုချိန်ထိဆိုရင်အယောက်80ကျော်ရှိပြီဖြစ်ပြီးနောက်ထပ်အယောက်100ထက်မနည်းကိုတရားစွဲဖို့လည်းတရားရေးဌာနရှိနေပြီလို့ဆောင်နေတယ်လို့ Washington DC ယာယီရှိနေချုပ် Michael Shawin ကသတင်းတောက်တွေကိုပြောပါတယ်။ဒီတော့တင်မှာပဲကိုရက်လူတော်တဲ့ဖြစ်စည်းဝင်ရောက်ခဲ့တဲ့ထဲမှာပါခဲ့တဲ့သမ္မတထရမ့်ကိုထောက်ခံသူတွေကိုလေကြောင်းခီးသွားလာခင်ပိတ်ပင်ကတ်တပ်ဖို့အထက်လူတော်ဒီမိုကရက်တစ်ခေါင်းဆောင် Chuck Schumer ကတောင်းဆိုပါတယ်။အဲ့ဒီလူအုပ်ကြီးဟာအစိုးရကိုပုံကန်ထားကြွသူတွေဖြစ်တယ်လို့ Mr. Schumer ကခေါ်ဆိုပြီးနိုင်ငံတော်လုံခြုံရေးကိုချိန်ချောင်းမှုဖြစ်တာကြောင့်လေကြောင်းနဲ့ခီးသွားလာခင်မပြုတ်တဲ့စီးရင်ထဲမှာထည့်သွင်းတဲ့လို့ပြောပါတယ်။အဲ့ဒီလူစီးရင်ထဲမှာထည့်သွင်းရေးကိစ္စအလေးနဲ့စဉ်းစားနေတယ်လို့ FBI ကပြောပါတယ်။အယ်ကိုင်ဒါဂျာမက်ဝါရာဆွေအဖွဲ့ဟာအခြေစိုက်နေရာတစ်ခုရနေပြီဖြစ်ပြီးအဲ့ဒါဟာအီရန်အစ္စလာမစ်သမ္မတနိုင်ငံပဲဖြစ်တယ်လို့အမေရိကန်နိုင်ငံရာယူဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။အယ်ကိုင်ဒါအဖွဲ့ရာမုံငွေရှာဖို့ကမ္ဘာတဝန်းကအဖွဲ့ဝင်တွေနဲ့ဆက်သွယ်ဖို့အရင်တုန်းကအာဖဂန်နစ္စတန်ဒါမှမဟုတ်ပါကစ္စတန်ကနေညွှန်ကြားခဲ့တဲ့တခြားလုပ်ငန်းအများအပြားကိုလှုပ်ဆောင်ဖို့အီရန်နိုင်ငံကခွင့်ပြုထားပါတယ်လို့ Washington DC အခြေစိုက်သတင်းတော့ကလပ်မှာပြောတဲ့မင်းငွန်းနဲ့ဝန်ကြီးပွန်ပေယိုကထည့်ပြောသွားပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတတက်တန်းကုံဆုံးကဏ္ဍရပိုင်းတွေမှာပဲနိုင်ငံသားဝန်ကြီးရဲ့အခုလိုသတိပေးချက်ထွက်လာတာဖြစ်ပြီးဒါဟာလွန်ခဲ့တဲ့လပိုင်းတွေအတွင်းအစိုးရအဖွဲ့တခြားထိပ်တန်းတာဝန်ရှိသူတွေကအယ်ကိုင်ဒါအဖွဲ့နဲ့ပတ်သက်လို့တုံ့တက်ပြောဆိုချက်တွေနဲ့တိတိတသားကွဲပြားနေပါတယ်။အယ်ကိုင်ဒါအဖွဲ့အလူလဲခံနေရတယ်ဆိုတာတန်လျာဖြစ်စရာမရှိပါဘူးလို့နိုင်ငံသားရေးဌာနအကြမ်းဖက်ဝါဒတံပြန်ညီနေရေးလုပ်ငန်းညီနိုင်မှုဆိုင်ရာတန်မတ်နေသန်ဆီးလ်စ်ကတီးခဲ့တဲ့နိုဝင်ဘာလကမှလုပ်ခဲ့တဲ့ဆွေးနွေးပွဲတစ်ခုမှာပြောခဲ့ပါတယ်။အင်္ဂါနလုံးညွေးဆိုင်ရာဂျမ်ဘေးပုတ်ကိုရောဘတ်အိုဘရိုင်ယန်ကလည်းအယ်ကိုင်ဒါအဖွဲ့ဟာအမေရိကန်ကမပြတ်ဖိအားပေးနေတာကြောင့်အမေရိကန်ပေါ်ရှုပ်ထွေးပြီးကြီးမားတဲ့တိုက်ခိုက်မှုမျိုးလုပ်နိုင်စွမ်းမရှိဘူးလို့တနင်္လာနေ့ကပဲပြောခဲ့ပါသေးတယ်။သမ္မတအင်ဂျူရိုဆိုင်ရာဗီယူဝေးသတင်းဌာနရဲ့သတင်းတော့ကိုအဲဒီနေရာကနေတခြားနေရာကိုပြောင်းရွှေ့တာဝန်ပေးခဲ့တဲ့ပေါ်အောက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Gregory Meeks နဲ့ Michael McCall တို့က USAGM ကိုအင်္ဂါနေ့ကပြစ်တင်ဝေဖန်ပါတယ်VOA ရုံးချုပ်မှာနိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုမင်ကုန်းတစ်ခုပြောပြီးတဲ့နောက် VOA အင်ဂျီတော်သတင်းတော့ဖက်စီဝူဒါကူစရာကမေးခွန်းမေးဖို့ကြိုးစားခဲ့ပြီးနိုင်ငံပိုင်းတွေအတွင်းမှာပဲသူ့ကိုတခြားနေရာပြောင်းရွှေ့တာဝန်ပေးလိုက်ပြီးလို့တနင်္လာနေ့နှောင်းပိုင်းမှာအသိပေးခဲ့တာပါဒါဟာအမေရိကန်ပြည်ထောင်စုပါမေးခွန်းမေးတာကြောင့်ဆိုပြီးသတင်းတော့တွေကိုကျွန်တော်တို့အပြစ်မပေးပါဘူး လွတ်လပ်ပြီးဗက်မလိုက်တဲ့သတင်းမီဒီယာဟာကျွန်တော်တို့အခြေခံဥပဒေနဲ့ကျွန်တော်တို့ဒီမိုကရေစီရဲ့အဓိကနေရာမှာရှိနေပါတယ်လို့အောက်လွတ်တော်နိုင်ငံရေးရာကော်မတီဥက္ကဋ္ဌသည်ဒီမိုကရက်အောက်လွတ်တော်အမတ်ဂရီဂရီမစ်စ်နဲ့ဝါရင်ကော်မတီဝင်ရီပဘလီကန်အမတ်မိုက်ကယ်မက်ခေါ်တို့ရဲ့ပူးတွဲထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။ဒီလိုရတဲ့ပတ်သက်ပြီးရှင်းလင်းတင်ပြဖို့နဲ့ဝီရာကူဆော်ရာကိုအင်ဖီရိုသတင်းတော့ဖြစ်ပြန်ပြီးနေရာချထားဖို့လွတ်တော်အမတ်တွေက VOA ကိုတောင်းဆိုထားပါတယ်။ဝီရာကူဆော်ရာကိုပြောင်းရွှေ့နေရာချခဲ့တဲ့ဖြစ်ရတဲ့ပတ်သက်ပြီးမေးတဲ့အခါ VOA ပြောခွင့်ရသူကဝန်ထမ်းကြီးရာကိစ္စရပ်တွေကို VOA အနေနဲ့မှတ်ချက်ပေးပြောဆိုလို့မရှိဘူးလို့အကြောင်းပြန်ပါတယ်။ USAGM ကတော့ဘာမှအကြောင်းမပြန်ခဲ့ပါဘူးခင်ဗျာ။
တန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ32 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့တွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တန်တော်ဝင်းမြမပေါ်ထူးနဲ့ညာပိုင်း VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။မြမအစိုးရအနေနဲ့ရွေးကောက်ပွဲမတိုင်ခင်နဲ့အပြီးမှာလူခွင့်ရချုပ်ဖောက်မှုပြင်းပြင်းထန်ထန်ဖြစ်ခဲ့တာတွေကိုအရေးယူဖို့ပြက်ကွက်နေတယ်လို့နိုင်ငံတကာလူခွင့်ရအဖွဲ့ကြီးတစ်ခုကဝေဖန်လိုက်ပါတယ်။ HRW လို့သူကခေါ်တဲ့ American ခြေဆိုင်လူခွင့်ရစောင့်ကြည့်ရေးအဖွဲ့ကမြမအစိုးရအနေနဲ့အခြေခံနိုင်ငံသားတွေနိုင်ငံရေးအခွင့်အရေးတွေကိုချိုးဖောက်ခဲ့ပြီးတိုင်းရင်းသားတွေပေါ်ကျူးလွန်ခဲ့တဲ့လုံခြုံရေးအဖွဲ့တွေကိုအရေးယူဖို့လဲပြက်ကွက်ခဲ့တယ်လို့အစီရင်ခံစာဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒီ Human Rights Watch အဖွဲ့ရဲ့အာရှဆိုင်ရာဒုညကြိုင်မှု Trey Robertson ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့အစိုးရပါတီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အာဏာရလာချိန်မှာအရင်ပေးခဲ့တဲ့ဖိနှိပ်ရေးဥပဒေတွေဖျက်သိမ်းဖို့ကြိချိုးဖောက်ပြီးလူခွင့်ရေးပြဿနာတွေကိုလစ်လျူရှုခဲ့တယ်လို့ထောက်ပြလိုက်ပါတယ်။တောင်ဆန်းစုကြည်အစိုးရပါတီ NLD အနေနဲ့အခုရွေးကောက်ပွဲမှာတောင်ပြိုကမ်းပြိုနိုင်ခဲ့ပေမဲ့ရွေးကောက်ပွဲမတိုင်ခင်အစိုးရကဝေဖန်သူတွေကိုရေးယူတာအတိုက်ခံပါတီမိကွန်းတွေကိုစင်စါဖျက်တာနဲ့နိုင်ငံပိုင်မီဒီယာတွေမှာတန်းတူဖော်ပြခွင့်မပေးတာတွေကျူးလွန်ခဲ့တယ်လို့ဒီ HRW ဖွဲ့ကဝေဖန်ထားပါတယ်။ဒါအပြင်စနစ်အရတောက်လျှောက်တည်ရှိတဲ့ပြဿနာတွေဖြစ်ရိုဟင်ဂျာလူနည်းစုတွေမဲပေးခွင့်မရတာလွတ်တော်တဲ့တပ်မတော်က25ရာခိုင်နှုန်းဝန်ထိုင်နေတာနဲ့ရွေးကောက်ပွဲကော်မရှင်မှာလွတ်လပ်အမိခိုးကင်းမှုနဲ့ထင်သာမြင်သာရှိမှုမရှိတာတွေဆက်ဖြစ်နေတာကိုလည်းဒီအဖွဲ့ကထောက်ပြခဲ့ပါတယ်။ Ranger ဆိုတဲ့သုံးနှုန်းကိုတော့မြန်မာစစ်အကလက်ခံထားခြင်းမရှိပါဘူးခင်ဗျာ။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကကိုဗစ်ကာကွယ်ဆေးထိုးမှုဟာနိုင်ငံရဲ့ကျန်းမာရေးနဲ့စီးပွားရေးအတွက်တော့ကျက်ကြတယ်လို့အားတဲ့သရောပြောပြီးကာကွယ်ဆေးအထိုးခံခဲ့ပါတယ်။သမ္မတဝီဒိုဒိုက
Vaccinasi COVID-19 ini penting kita lakukan untuk memutus rantai penularan
ကိုဗစ် -19 ကာကွယ်ဆေးဟာဒီကူးစက်မှုကွင်းဆက်ဖြတ်ဖို့မှာအလွန်ရေးပါပြီးကျန်းမာရေးအကာအကွယ်ဖေးကဒီရောဂါဖေးကင်းစေတဲ့အင်ဒိုနီးရှားပြည်သူတွေအတွက်စိတ်ချလုံခြုံအေးချမ်းမှုရစေတဲ့နောက်စီးပွားရေးပြန်နလန်ထူဖို့အချိန်မြင့်ရေးအထောက်အကူပြုလိမ့်မယ်လို့ဘာဟာစာဘာသာစကားနဲ့ပြောသွားတာပါသမရဝီဒိုဒိုနဲ့အခြားအင်ဒိုနီးရှားဆင်းမြင့်ရာရှိကြီးများစွာကဒီကာကွယ်ဆေးအမြန်ထိုးရေးအစီအစဉ်ကိုမြင့်တင်ကြိုးပမ်းတဲ့အနေနဲ့သမရအင်ဒိုအပြင်ဘက်မှာဒီနေ့ကာကွယ်ဆေးထိုးခံတာကိုဓာတ်ပုံအရိုက်ခံခဲ့ကြပြီးဆေးထိုးရတဲ့လက်မောင်းတွေကိုကွေးပြထားပုံတွေထွက်လာနေပါတယ်။အင်ဒိုနီးရှားတနိုင်ငံလုံးအနှံ့ကာကွယ်ဆေးထိုးမဲ့အစီအစဉ်မှာလူပေါင်း 181.5 သန်းကိုထိုးပေးမှာဖြစ်ပြီးတနင်္လာနေ့ကပဲအစိုးရကအရေးပေါ်သုံးအဖြစ်အတည်ပြုပေးလိုက်တဲ့တရုတ်နိုင်ငံ Sinovac Biotech Company တို့ကိုရိုနာဗက်ကာကွယ်ဆေးကိုပထမဆုံးအနေနဲ့ထိုးပေးမှာပါ။မွတ်စလင်ဘာသာရေးရာလည်းခွင့်ပြုထားတဲ့ဒီကာကွယ်ဆေးဟာထိရောက်မှု 65.3% ခန့်လုံးရှိတယ်လို့အင်ဒိုနီးရှားနိုင်ငံတွင်စမ်းသပ်မှုတွေမှာပြခဲ့ပြီးဘရာဇီးနိုင်ငံမှာတော့ 50.4% ခန့်လုံးသာထိရောက်တယ်လို့အင်ဂါနီကပဲပြောထားပါတယ်ခင်ဗျာတရုတ်နိုင်ငံမှာတော့ကိုဗစ်ကာကွယ်ချင်းချုပ်ရေးတိုးလှုပ်လာတဲ့ကြားက9လကျော်အတွင်းကိုဗစ်ရောဂါပိုးတွေ့သူတွေဒီနေ့မှစံချိန်တင်မြင့်တက်လာခဲ့ပါတယ်ကမ္ဘာစီးပွားရေးဒုတိယအကြီးဆုံးဒီနိုင်ငံမှာကိုဗစ်ကူးစက်မှုဒုတိယလိုင်းကာကွယ်ရေးအတွက်ပိုးပြန်ဆတွေ့လာတဲ့မြို့ကြီးလေးမြို့ကိုလောက်ဒေါင်းချကန့်သက်ပြီးဆေးစစ်တာနဲ့တခြားထိန်းချုပ်ရေးတွေတိုးလှုပ်လာနေချိန်မှာအခုလိုပြန်တက်လာတာပါတရုတ်ပြည်မှာကြီးမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့သူတွေတရက်ထဲမှာ115ဦးရှိပြီးဒီမတိုင်ခင်ရက်က55ဦးပဲရှိခဲ့တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကထုတ်ပြန်ခဲ့ပါတယ်တချိန်ထဲမှာတောင်ကိုရီးယားမှာတော့အရင်ကိုဗစ်ကာကွယ်လုပ်ငန်းတွေနှောက်ယှက်ခဲ့တာအတွက်ထောင်ဒဏ်ချခံခဲ့ရတဲ့ဘာသာရေးကောင်းဆောင်သူကိုလွှတ်ပေးလိုက်ပါတယ်ဒီဘာသာရေးကောင်းဆောင်လီမန်ဟီးအနေနဲ့ COVID ကာကွယ်စီမံချုပ်ဖောက်ပြီးဘာသာရေးစုဝေးခဲ့တာကြောင့်ထောင်နဲ့ချီတဲ့စူတာဝန်ပြည်သူတွေဒီ COVID ပိုးကူးစက်ခံရပြီးမှထောင်ထံသုံးနှစ်ကြာခံခဲ့ရတာကိုအခုနောက်၄နှစ်စာဆိုင်းငံ့လိုက်ပြီးအခုလိုလွတ်ပေးခဲ့တာပါခင်ဗျာ American ဆိုရအနေနဲ့တည်တံ့ကျအမျိုးသမီးအကျဉ်းသားသူကိုနှစ်ပေါင်း80နီးပါးအတွင်းပထမဆုံးအကြိမ်အပြစ်ပေးကွပ်မြက်လိုက်ပါတယ်လီဇာမွန်ဂိုမာရီကိုဒီနေ့မနေ့စောပိုင်းမှာအင်ဒီယာနာပြည်နယ် Terre Haute မြို့ရှိ Federal တည်ထောင်စုအဆင့်အချင်းထောင်တဲ့အခုလိုတည်တံ့အပြစ်ပေးခဲ့တာပါအခုလိုတကယ်တည်တံ့မပေးဖို့အစနာခံခဲ့တဲ့တရားရေးဆိုင်ရာလျှောက်ထားချက်တွေကို American တရားရုံးချုပ်အမိန့်နဲ့အင်ကာနေနှောင်းပိုက်မှာပယ်ချခဲ့ပါတယ်မွန်ဂိုမာရီအနေနဲ့2009ခုနှစ်တုန်းကကိုဝင်ဆောင်တူဦးကိုလက်ပဲညှက်သက်ပြီးတရင်တဲကတရေသားကိုဖျက်ထုတ်ခဲ့မှုတွေဖြစ်တဲ့အကြံခံခဲ့ရတာပါအခုလိုတရေသားလေးကိုဆွဲထုတ်ပြီးသူမကလေးသာဖြစ်တယ်လို့ဂျိုပန်ပြောဆိုခဲ့တာလည်းရှိခဲ့ပါတယ်သူရဲ့ရှင်နေအဖွဲ့ကတော့မွန်ဂိုမာရီနေနဲ့ကလေးဘွားတို့ကအုပ်စုလိုက်မတိုင်းကျင်နာပါဝင်လိမ်ပိုင်းဆိုင်ရာနှိမ့်ဆက်ညှဉ်းပန်းမှုကြောင့်စိတ်ဝေဒနာပြင်းပြင်းထန်ထန်ခံစားနေခဲ့ရပြီးအခုလိုဖြစ်ခဲ့ရတာလို့ကာကွယ်ရှောက်လဲထားခဲ့ပါတယ်သူရှင်နေကယ်လီဟန်ရီကအခုလိုမောင်ကိုမာရီကိုတကယ်တည်တံ့ပေးလိုက်တဲ့ဆုံးဖြတ်ချက်ကကျင့်ဝတ်နဲ့မညီဥပဒေနဲ့မညီမဖြစ်မနေလို့ဖို့မလို့တဲ့အာဏာရှင်ဆက်ဆံလို့ရဖြစ်တယ်လို့ကြေညာချက်ထုတ်ဝေဖန်ခဲ့ပါတယ်ခင်ဗိုလ်ရုံးညပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကြံသစ္စာကျင်းဆိုမဲ့ဇန်နဝါရီလ20ရက်နေ့မတိုင်ခင်မှာပဲဝါရှင်တန်ဒီစီကတာဝန်ရှိသူတွေနဲ့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေလုံခြုံရေးအရာကြိုတင်ပြင်ဆင်မှုတွေလုပ်နေပါတယ်။ကြီးခဲ့တဲ့တစ်ပတ်လုံးကထောင်နဲ့ချီတဲ့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေလွတ်တော်တဲ့အတင်းဝင်ရောက်အကြမ်းဖက်ခဲ့တဲ့မမျှော်လင့်တဲ့အဖြစ်အပျက်မျိုးထပ်ပြီးတော့ပေါ်ပေါက်မလာအောင်ကြိုတင်ကာကွယ်တဲ့အနေနဲ့ပြင်ဆင်နေတာပါ။ပက်စတီဝီဒါကူဆာရာတင်ပြဖို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြသွားမှာပါ။ရွှေကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့ဇန်နဝါရီလ20ရက်နေ့ကျန်းသစ္စာကျင်းဆိုပွဲလုံခြုံရေးကိုတာဝန်ယူထားတဲ့လုံခြုံရေးအဖွဲ့အစည်းတွေဖက်ကပြီးခဲ့တဲ့တစ်ပတ်ကလိုအကြံဖတ်မှုတွေထပ်ပြီးတော့ပေါ်ပေါက်မလာအောင်ဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့တစ်ပတ်တုန်းကတော့ရာထူးတာဝန်ပြီးဆုံးတော့မဲ့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေလွတ်တော်တဲ့အတင်းကိုရောက်ခဲ့တာကြောင့်သွေးထွက်တန်ယုံမှုတွေပေါ်ပေါက်ခဲ့ပါတယ်။ဒီသတင်းပတ်ကုံလောက်မှာပြည်내အတော်များများကပြည်내လုံခြုံရေးတပ်ဖွဲ့ဝင်ထောင်တောင်းချီဝါရှင်တန်ဒီစီကိုလာရောက်ဖို့ရှိပါတယ်။ DC မြို့တော်ဝန်မော်ရီယယ်ဘောက်ဆာကလည်းမစ္စတာဘိုင်ဒန်ရဲ့ကျန်းသစ်စာကျင်းဆိုပွဲအတွက်ပြင်ဆင်တဲ့နေရာမှာ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ရေးကနေအစွန်ရောက်သမားတွေရဲ့ချိန်ချမှုစတဲ့မျှော်လင့်မထားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့အခုလိုပြောပါတယ်
။ People coming to demonstrate peacefully.
ငင်းငင်းချမ်းချမ်းဆန္ဒပြဖို့လာတဲ့သူတွေဆိုတာကတကယ်တော့လွတ်တော်ဆောက်ဦးတွေကိုအတင်းချိုးဖျက်ဝင်ရောက်ခဲ့တဲ့လူတွေနဲ့တော့လုံးဝမတူပါဘူးလွတ်တော်ဆောက်ဦးတွေကိုအတင်းဝင်ရောက်ခဲ့သူတွေကစနစ်တကျကြိုတင်ပြင်ဆင်လေ့ကျင့်ပေးထားသူတွေဖြစ်တယ်ဆိုတာပေါ်လွင်နေတယ်လို့ကျွန်မထင်ပါတယ်
လွတ်တော်အကြံဖက်တက်ခတ်မှုနဲ့ပတ်သက်ပြီးတော့ပြည်သူလူထုကပေးပို့လာတဲ့ဗီဒီယိုနဲ့သက်ပုံပေါင်း3000ကျော်လက်ခံရရှိထားပြီးလို့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကပြောပါတယ်ထအပြင်ဒီအမှုမှာပါဝင်ပတ်သက်သူ160ကျော်ကိုအမှုဖွင့်ထားပြီလို့လည်း FBI ကအင်ကာနဲ့မှာပြောပါတယ် FBI Washington ရုံးလက်ထောက်ညွှန်ကြားရေးမှူး Steven DeAntonio ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် Focus strictly on sedition charges we're looking at
in Subutato on lo so mu swe chen ne ye yu nai bu ကျွန်တော်တို့တိတိကျကျအာရုံစိုက်လုကိုင်နေပါတယ်ဒီကိစ္စကိုထူးခြားတဲ့နိုင်ငံကကြံပတ်မှုတံပြန်ဆောင်ရွက်ရေးဒါမှမဟုတ်တံပြန်ထောက်လန်းမှုစစ်ဆင်ရေးလုပ်ငန်းမျိုးတွေနဲ့တံတန်းနဲ့ထားပြီးကင်တွယ်ဆောင်ရွက်နေကြပ
ါပြည်တွင်အကြမ်းဖက်မှုဝါဒဆွဲတွေကိုနှိမ်နေရတာဟာပြည်ပကအကြမ်းဖက်ဝါဒဆွဲတွေကိုတိုက်ခိုက်ရတာမျိုးလို့မဟုတ်ပဲတရားရေးစင်ကုန်ချက်တွေရှိပါတယ်အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရနိုင်ငံသားတွေရဲ့အခွင့်အရေးကာကွယ်မှုရှိတဲ့အတွက်လွတ်တော်တွေဝင်ပြီးတော့အကြမ်းဖက်ခဲ့တဲ့သူတွေကိုရစပုတ်ကြောင်းရအရေးယူနိုင်ရေးခက်ခဲနိုင်တယ်လို့မီရှိဂန်တက္ကသိုလ်ကအကြမ်းဖက်မှုတံပြန်ချေမှုရေးကိစ္စမှာကြွန့်ကျင်သူဂျာဗစ်အလီကသုံးသပ်ထားပါတယ်ဒီလိုအကြမ်းဖက်မှုတွေပေါပောက်ခဲ့ပေမဲ့လို့မစ္စတာဘိုင်ဒန်ကတော့အစဉ်အလာတိုင်းလွှတ်တော်အဆောက်အုံပြင်ဖက်မှာကျန်းသစ္စာကျင်းဆိုမှာပါလို့ဒီသတင်းမှအစောပိုင်းမှာ VOA ကိုအခုလိုဖြေကြားခဲ့ပါတယ
်။ I think it's critically important that there be a real serious focus.
လွှတ်တော်အကြမ်းဖက်မှုမှာပါဝင်ပတ်သက်နေတဲ့ဒီလိုအစုတွေကိုလေးလေးနဲ့အာရုံစိုက်ကန်တွေသားဖို့အလွန်ရေးကြီးရလို့ထင်ပါတယ်။ဒီအစုတွေကသူ့အသက်အန္တရာယ်ကိုလည်းချင်းချောက်ခဲ့တယ်လို့စီစဉ်ပိုင်းပစ္စည်းကိုလည်းဖြည့်ဆည်းခဲ့ကြပါတယ်။ဒီလိုမျိုးတွေအတွက်သူတို့တာဝန်ခံရပါလိမ့်မယ
်။ဇန်နဝါရီလ6ရက်နေ့လွှတ်တော်တိုက်ခိုက်မှုပေါ်ပေါက်လာအောင်အားပေးအားမြောက်လုပ်ခဲ့ကြတဲ့လက်ရာစွန်အကြံဖက်သမားတွေနဲ့လူဖြူကြီးစိုးရေးဝါသာရှိသူတွေရဲ့အွန်လိုင်းလှုပ်ရှားမှုတွေကိုအစိုးရတာဝန်ရှိသူတွေစောင့်ကြည့်နေတာသတင်းပတ်နဲ့ချေရှိလာပါပြီ။ ကျန်းသစ်စာကျင်းဆိုပွဲကာလအတွင်းအကြံဖတ်မှုတွေထပ်ပြီးပေါ်ပေါက်လာအောင်စီစဉ်နေသူတွေကိုလည်းအဓိကထားစောင့်ကြည့်နေကြတာဖြစ်ပါတယ်
မင်္ဂလာပါရှင်ဒီမိုကရေစီစနစ်စီကိုသွားရောက်နေတဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအနေအထားတွေနဲ့ပတ်သက်ပြီးတော့လေးလာတွေ့ရှိချက်တွေကိုတင်ပြတဲ့သိဖို့အစီအစဉ်နဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်တဲ့မျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်တွေကို VOA ရုပ်သံစီစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံဒေသအသီးသီးမှာကြုံတွေ့နေရတဲ့လူ့အခွင့်အရေးငြိမ်းချမ်းရေးနိုင်ငံရေးဒီလိုအကြောင်းအရာမျိုးစုံနဲ့ပတ်သက်ပြီးတော့လူထုအနေနဲ့ဘာတွေသိထားသင့်ပါလဲလက်တွေဖြစ်ပေါ်ကြုံတွေ့နေရတဲ့အခြေအနေကိုဆွေးနွေးတင်ပြထားပါတယ်ဒီစီစဉ်လေးကို VOA မြန်မာပိုင်းစနေည TV Magazine စီစဉ်မှာအပတ်စဉ်တစ်လှည့်စီတင်ပြပေးနေပါတယ်ရုပ်မြင်သံကြားနဲ့ DVB ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးခြင်းနဲ့တကြိမ်နဲ့ကြည့်ရှုနိုင်တာဖြစ်ပါလိမ့်ဒီစီစဉ်ကိုစနေညနဲ့တနင်္ဂနွေမနက် Radio စီစဉ်တွေကနေလည်းထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်လေးကိုကြည့်ရှုကြတဲ့ပရိသတ်အားလုံးကိုထူးထူးကျေးဇူးတင်ပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ။အင်ဒိုနီးရှားနိုင်ငံတော်ဝမ်းမှာကိုဗစ်ကာကွယ်ဆေးထုတ်မှုအစီအစဉ်တွေကိုစတင်နေပါပြီ။တမရချိုကိုဗီဒီယိုကတရုတ်နိုင်ငံထုတ် Sinovac ကိုဗစ်ကာကွယ်ဆေးကိုပုံထုံးလေးကထိုးပြီးတော့ကာကွယ်ဆေးထုတ်အစီအစဉ်ကိုစတင်ခဲ့တာပါ။ကိုဗစ်ကာကွယ်ဆေးကိုဦးစားပေးအဆင့်လိုက်ထိုးသွားမဲ့ထဲမှာတက်ကြီးရွယ်ဦးတွေအစား18နှစ်ကနေ59နှစ်ကြားအရွယ်တွေကိုပထမဦးစားပေးအနေနဲ့ကိုဗစ်ကာကွယ်ဆေးထိုးသွားပေးမဲ့အကြောင်းဆက်ပြီးတော့တင်ပြပေးပါမယ်ရှင်။တရုတ်နိုင်ငံထုတ် Sinovac COVID ကာကွယ်ဆေးကိုအင်ဒိုနီးရှားနိုင်ငံမှာအရေးပေါ်အသုံးပြုဖို့အတွက်အင်ဒိုနီးရှားအစအစာနဲ့ဆေးဝါးကြီးကြပ်ရေးဌာနကခွင့်ပြုပြီး2ရက်အကြာပုံထုံးနေတော့ကနိုင်ငံတော်ဝန် COVID ကာကွယ်ဆေးထုတ်အစီအစဉ်တွေကိုစတင်ခဲ့ပါတယ်။ Sinovac COVID ကာကွယ်ဆေးကိုတရုတ်နိုင်ငံပြီးရင်အင်ဒိုနီးရှားကဒုတိယနိုင်ငံအဖြစ်အရေးပေါ်အသုံးပြုခွင့်ပေးခဲ့တာလည်းဖြစ်ပါတယ်။အသက်59နှစ်အရွယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကနိုင်ငံထဲမှာပထမဆုံး Sinovac COVID ကာကွယ်ဆေးအထိုးခံခဲ့ပါတယ်
။သလားkita melakukan vaksinasi perdana ini
ကျွန်တော်တို့အခုလိုမျိုးကာကွယ်ဆေးထိုးမှုစတင်ပြီးတာနဲ့နိုင်ငံတော်လုံးမှာရှိတဲ့ပြည်နယ်တွေခရိုင်တွေမြို့တွေမှာကာကွယ်ဆေးထိုးအစီအစဉ်တွေကိုဆက်လုပ်သွားမှာဖြစ်ပါတယ်။အင်ဒိုနီးရှားအစအစာနဲ့ဆေးဝါးကြီးကြပ်ရေးဌာနရဲ့အရေးပေါ်အသုံးပြုခွင့်နဲ့အင်ဒိုနီးရှားအစ္စလမ်ဘာသာရေးခေါင်းဆောင်တွေအဖွဲ့ရဲ့ခွင့်ပြုချက်ရရှိပြီးတဲ့နောက်မှာဒီပထမဆုံးကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုစတင်တာဖြစ်ပါတယ်။
တမရအိမ်တော်မှာပုံထုံးနေတော့ကတမရဝီဒိုတို့အပြင်နိုင်ငံသားရေးဝန်ကြီးနဲ့တခြားအစိုးရထိပ်တန်းအရာရှိတချို့ပထမတစ်ချိန်ကိုဗစ်ကာကွယ်ဆေးအထိုးခံခဲ့ကြပါတယ်။နှစ်ချိန်ထိုးဖို့လိုတဲ့ Sinovac ကိုဗစ်ကာကွယ်ဆေးကိုနောက်ရပိုင်းရက်တွေမှာဒုတိယအချိန်ထိုးကြမှာပါ။အင်ဒိုနီးရှားမှာစတင်နေတဲ့ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်ကကျန်းမာရေးဝန်ထမ်းတွေပြီးရင်တခြားနိုင်ငံတွေမှာလိုတက်ကြီးရွယ်ဦးတွေကိုဦးစားမပေးဘဲအသက်18နှစ်ကနေ59နှစ်ကြားအရွယ်တွေကိုပထမဦးစားပေးဆေးထိုးပေးနေပါတယ်။တရုတ်ရဲ့ Sinovac COVID ကာကွယ်ဆေးကတက်ကြီးပြေဦးတွေအပေါ်ဘလို့တက်ရောက်မှုရှိတယ်လဲဆိုတဲ့စမ်းသပ်မှုအဖြစ်အဆုံမသိရသေးတာကြောင့်ရောတခြားသူတွေနဲ့ထိတွေ့မှုပုံများတဲ့လုပ်ငန်းခွင်ဝင်နေကြသူတွေကိုဦးစားပေးတဲ့အနေနဲ့ပါအခုလိုကာကွယ်ဆေးထိုးပေးနေတာပါအဲ့ဒီအသက်အရွယ်ပိုင်းကကူးစက်နိုင်ခြေပုံများတယ်လို့ကျန်းမာရေးဝန်ကြီးကပြောကြားထားပါတယ်Sinovac COVID ကာကွယ်ဆေးကိုအင်ဒိုနီးရှားနိုင်ငံမှာစမ်းသပ်တာ 65.3% ခန့်နှုန်းထိရောက်မှုရှိတယ်လို့အင်ဒိုနီးရှားကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ဘရာဇီးလ်နိုင်ငံမှာစံတက်တာကတော့90ရာခိုင်နှုန်းပဲထိရောက်မှုရှိတယ်လို့ပြောထားပါတယ်။အင်ဒိုနီးရှားနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာကိုဗစ်ကရောဂါအဆိုးဆုံးကူးစက်ပြန့်နှံ့နေတဲ့နိုင်ငံတစ်ခုဖြစ်ပြီးနေ့စဉ်အတည်ပြုလူနာပြန့်မြ9000လောက်ရှိနေတာပါ။ကိုဗစ်ကြောင့်နှစ်20အတွင်းမှာပထမဆုံးစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်နေရတဲ့အတွက်စီးပွားရေးပြန်ပြီးဥမော့နိုင်ရေးအတွက်အင်ဒိုနီးရှားအစိုးရကစိတ်အားတန်းနေပါတယ်။ကိုဗစ်ကာကွယ်ဆေးထိုးနိုင်ပြီဆိုပြီးအနေအထိုင်မပေါ်ကြဖို့အတွက်သမရဝီဒိုတို့ကလည်းအခုလိုထပ်ပြီးတော့တတိပေးခဲ့ပါတယ်
။ Saya ingin mengingatkan kembali tentang pentingnya disiplin terhadap
ကောက်ဆေးထိုးတဲ့အစီအစဉ်တွေလုပ်နေပေမဲ့ကျန်းမာရေးဆိုင်ရာလုပ်မှုအရေးကြီးတဲ့အချက်တွေကိုမမေ့ကြဘူးလို့လည်းပြောချင်ပါတယ်။နှာခေါင်းစီးတက်ပါလက်စည်းပါတယောက်နဲ့တယောက်ခတ်ခေါ်ကနေကြပါလူကြားထဲသွားတာရှောင်ကြပါ
ကိုဗစ်ကရောဂါအဆုံးသတ်ဖို့အတွက်ကိုဗစ်ကာကွယ်ဆေးကအဓိကလို့မမှတ်ယူကြဖို့အတွက်ကျွမ်းကျင်သူတွေကလည်းသတိပေးနေပါတယ်။ကာကွယ်ဆေးထိုးထားပြီးသူတွေရောဂါကူးနိုင်သလားဆိုတာကိုလေ့လာဆန်းစစ်မှုတွေလုပ်ဖို့အတွက်လိုအပ်နေသေးတယ်လို့သူတို့ကထောက်ပြနေကြပါတယ်။
အင်ဒိုနီးရှားနိုင်ငံဟာ AstraZeneca, Pfizer အပြင်တရုတ်က Sinopharm COVID ကာကွယ်ဆေးစုစုပေါင်းတန်း330ကိုဝယ်ယူဖို့အတွက်လဲစာချုပ်ချုပ်ဆိုထားပါတယ်ရှင်ကျွန်မဆူမြတ်မောမှာ
နဲ့အဓိကနယ်စပ်ကောင်တော်ရေလမ်းကြောင်းဖြစ်တဲ့မူဆယ်ကိတ်မှာကာယယောဂကာလကန့်သတ်ချက်တွေကိုချော့ပေါ့ပေးလိုက်တဲ့အတွက်ကုန်စီတင်ပို့စိတ်တွေတက်တာလာတာကြောင့်ပုံမှန်ဆက်ဖွဲ့ပေးဖို့ကုန်တယ်တွေလိုလားနေတဲ့အကြောင်းပြောပြပါမယ်ကျွန်မအက္ကနွန်ပါကာယယောဂကာလမှာကန့်သတ်ထားတဲ့တရုတ်မြန်မာနယ်စပ်ကောင်တော်ရေဖြစ်တဲ့မူဆယ်မန်ဝိန်ကိတ်ကို24နာရီအပြည့်ဖွင့်လှစ်ခဲ့ပြီးနောက်ကုန်တင်စိတ်တွေတက်တာလာတာကြောင့်ပုံမှန်ဆက်ဖွဲ့ပေးဖို့လုပ်ငန်းရှင်တွေတိုက်တွန်းနေတာဖြစ်ပါတယ်အစောပိုင်းကန့်သတ်ထားချိန်မှာရန်ကုန်မူဆယ်အသွားပြန်ကုန်ကားခါဟာတဆင်းကိုကျက်တဲ့40နီနီရှိရာကနေထက်ဝက်လောက်အထိကျဆင်းသွားတယ်လို့လဲရန်ကုန်မူဆယ်ကုန်တော်ရေးတည်ယူပို့ဆောင်နေတဲ့ဦးရှိန်ကပြောပါဗျ။အဲ
တည်ယူပို့ဆောင်ရေးကားလေးဝန်ဆောင်ခါတော့ထက်ဝက်လောက်ကိုကျသွားတယ်ခင်ဗျ။အဲတည်ယူပို့ဆောင်ရေးကြီးကကျွန်တော်တို့ကားတွေကတော့အတန်းကြီးအသွားပြန်ဆိုရင်တော့ကျွန်တော်တို့၁၂ဘိန်းဆိုရင်တကယ်နဲ့ဆယ်ဝန်းကျင်လောက်ကုန်တော့ပေါ့နော်ဒါကကျွန်တော်တို့ကုန်ကြစည်းရိတ်ပါမယ်ဒီကုန်ကြစည်းပေါ့နော်ခုဒီတက္ကသိုလ်ကြီးကျသွားတဲ့ခါကျတော့တစ်ဖက်ကတော့ဝင်ငွေရတော့ကျွန်တော်တို့ကားဝန်ဆောင်မှုနဲ့ပတ်သက်ရင်တော့ဝင်ငွေရတော့ကျော့သွားတာပေါ့တက္ကသိုလ်ကြီးကျသွားတဲ့ခါကျတော့ဒါပေမဲ့ကျွန်တော်တို့စားသုံးသူတွေဘက်ကပြန်ကြည့်ရင်တော့ဒီစီးတွေပေါ်မှာစားသုံးသူတွေအတွက်ကတော့အရင်လိုတော့ဈေးမကြီးတော့ဘူးလို့ပြောရမှာပေါ့နော်
တရုတ်နိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြုံခဲ့ရပြီးနောက်ပြည်ကရဲနှစ်ဆန်းပိုင်းကစပြီးတရုတ်မြန်မာနယ်စပ်အဝယ်ထွက်တွေကိုကန့်သတ်ထားတာပါနယ်စပ်ကိတ်တွေထဲကမူဆယ်မန်ဝိုင်းကိတ်ကိုတော့24နာရီကြာဖွင့်လှစ်ဖို့ပြည်ခရဲသတင်းတပတ်ထဲမှာပဲတရုတ်အာဏာပိုင်တွေကကြေညာခဲ့ပါတယ်စမ်းသပ်ကာလအဖြစ်ဆက်ရက်ခွင့်ပြုထားတာမနေ့ပြန်ကြတာပတိနေ့မှာအဆုံးသတ်မှာဖြစ်တာကြောင့်ကောင်စီစစ်စစ်မှုတွေမထိခိုက်အောင်ဆက်လက်ဖွင့်ပေးစေချင်တယ်လို့လည်းမူဆယ်တတိဝလံကောင်စီတိုင်သူဥက္ကဋ္ဌဆိုင်ခင်မောင်ကပြောပါတယ်
။ရှင်ဝင်ရောက်မှုကဟို3500ခန့်လုံးလောက်ပို့လာတာပေါ့နော်။အဲ့ဒါတော့ရင်ပုံမဝင်နိုင်နဲ့။တော့တန်းစီဆောင်ဆိုင်နေရတဲ့ရက်ပြနေတဲ့ဟာတွေဖြော့ရက်တွေဖြော့ချနိုင်နဲ့။လမ်းပေါ်မှာလည်းကားအေးသွဲဟာတော်တော်ရော့သွားပြီ။ဟိုစန္ဒကလာပြီးရင်အဲ့ရတုံးမြင့်မှုပါလေနော်ရတုံးမြင့်မှုကထပ်ပြီးလုပ်ပေးမယ်ဒါမှမဟုတ်ရေရှည်လုပ်ပေးသွားနိုင်မယ်ဆိုရင်တော့ကောင်းတာပါအဲ့လိုမျိုးတန်းဒါပေမဲ့အဲ့လို24နှစ်တော့ဟိုဟာဖြစ်နိုင်မယ်တော့မထင်ဘူးပါလေနော်ဆိုလိုတာရက်ကိုဟိုအချိန်ကိုပို့ပြီးတုံးမြင့်ပေးမယ်ခုလက်ရှိစစ်စစ်တဲ့အချိန်ကိုပို့တုံးမြင့်တယ်ဆိုအားလုံးပို့ပြီးအဆင်ပြေတော့ပ
ါစန္ဒကာလမှာပဲနှစ်နိုင်ငံဆက်လက်အတွက်အကျိုးရှိတာတွေ့ရတာကြောင့်ဆက်လက်ခွင့်ပြုသွားဖို့တာဝန်ရှိသူတွေကြဆွေးနွေးနေတယ်လို့လည်းရှမ်းပြည်နယ်အစိုးရအဖွဲ့အသွင်ရမှုဦးနေလင်းက VOA ကိုပြောပါတယ
်ကျွန်တော်တို့တော်တော်သိရမှုကောင်းတယ်ပေါ့နော်တော်တော်ရေတော့ကျွန်တော်တို့ရင်နိုင်ရတော်တော်ဆောင်ရတာလေဒီကာလမှာဒီလိုလိုလေးတဲ့အတွက်ကြောင့်တော်တော်ယော့သွားတာပေါ့နော်အရင်တော့ငါနပတ်တော့ဆောင်ရတဲ့အချိန်တွေက15ရက်လောက်ဆောင်ရတဲ့အချိန်တွေကဟိုတပတ်လောက်ပဲဆောင်ရတာဟို24နာရီဆောင်ရတဲ့အစီအစဉ်ပေါ့အဲ့ဒါကိုရထတူဘူးကိုလည်းကျွန်တော်စီကဟိုဆိုင်အချို့မှုပတ်သက်နေပြီးတော့ဘုနောတာ9ရက်လောက်စတတ်ဖို့အစီအစဉ်တော့သူတို့ကံလာမှုလုပ်နေကြပါတယ်ခင်ဗျနောက်ကာလတစ်ခုအထိသူတို့ဆက်လုပ်ဆောင်ရပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်ဘက်ကဟိုအများကြီးတက်တာတော့မဟုတ်ပါဗျာ
ကာယယောဂကာလကန့်သတ်ချက်တွေကြောင့်ကုန်စည်စီးဆင်းမှုတွေနဲ့စီးပွားရေးလုပ်ငန်းတွေထိခိုက်နေချိန်မှာပဲတရုတ်နိုင်ငံအပါအဝင်အိနေချင်းနိုင်ငံတွေနဲ့နယ်စပ်ကောင်တွေရေးတွေကိုပုံမှန်ပြန်ဖြစ်အောင်လဲမြန်မာတာဝန်ရှိသူတွေကြိုးပမ်းနေကြပါတယ်။မူဆယ်နယ်စပ်မြန်မာတရုတ်ကောင်တွေမှုပမာဏဟာ 2018-2019 ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန် 4,900 ကျော်ရှိပြီး 2019-2020 မှာတော့တန် 6,800 ကျော်ရှိတယ်လို့လဲမြန်မာကောင်တွေရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကျမအက္ကနွန်ပါ VOA သတင်းပေးပို့တာပ
ါထိုင်းနိုင်ငံအလဲပိုင်းစမောစခွန်ခရိုင်မဟာထိုင်းမြို့မှာက ိုဗစ်ကရောဂါကူးစက်ခံရတဲ့မြန်မာနိုင်ငံသားအလုပ်သမား600လောက်အရေးပေါ်ယာယီဆေးရုံကနေစီမံပြုလိုက်တဲ့အကြောင်းတင်ဆက်ပေးပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံအလဲပိုင်းစမောဆခွန်ခရိုင်မဟာထိုင်းမြို့ကဘောလုံးကွင်းထဲမှာယာယီဖွင့်လှစ်ထားတဲ့အရေးပေါ်ဆေးရုံမှာကုသမှုခံယူနေတဲ့မြန်မာအလုပ်သမားတွေကိုအတုပ်လိုက်ခွဲပြီးဆေးရုံကစီမံပြုနေတာဖြစ်ပါတယ်။မနေ့ကတော့တတိယအတုပ်အဖြစ်ယာယီဆေးရုံကနေစီမံပြုလိုက်တဲ့သူတွေပါနဲ့ဆိုရင်အလုပ်သမား600နီးပါးရှိသွားပြီလို့လဲထိုင်းနိုင်ငံအခြေဆိုင်ရှေ့ပြောင်းလို့သမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။တင်းတိတ်ပထမဆုံးတည်းရက်ကတော့သူက300လို့သူကသူ့ကိုယ်တိုင်ထုတ်ပြန်တယ်။ဟာရက်တည်းကတော့နှစ်တော့ပေါင်းရင်300နီးပါးလောက်ရှိတယ်။
ထိုင်းနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတကြော့ပြန်ဖြစ်ပွားရာကနေမြန်မာနိုင်ငံသားတွေအလုအလုကန်နေတဲ့မဟာထိုင်းဒေသမှာရောဂါကူးစက်မှုတွေအများအပြားစစ်ဆေးတွေ့ရှိခဲ့တာပါရောဂါကူးစက်သူမြန်မာနိုင်ငံသားခန့်မှန်းခြေ1000ကျော်လောက်ကိုယာယီဆေးရုံကိုပို့ဆောင်ကူတာပေးခဲ့ပြီးမကြသေးခင်ရက်ပိုင်းကစလို့ပြန်လည်တက်တာလာသူတွေကိုဆေးရုံကဆင်းဝင်ပြူနေတာဖြစ်ပါတယ်ထိုင်းနိုင်ငံမှာစမောစခွန်ခရိုင်ဟာကိုဗစ်ရောဂါကူးစက်မှုတွေမြင့်မားနေစေဖြစ်ပေမဲ့အရင်ကထက်တော့နည်းလာတယ်လို့လဲထိုင်းကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားတယ်လို့လဲအလုသမားရေးလှုပ်ရှားသူဦးအောင်ကျော်ကပြောပြပါတယ
်လက်ရှိရှိနေပြတော့ခရိုင်အားလုံးကတော့ကျွန်တော်တို့စမောစခွန်ကဟိုထိတ်ဆုံးမှရောက်နေတာပေါ့ခင်ဗျာဒီကု200ကျော်ကျွန်တော်တို့စက်တင်ဘာ249စက်တင်ဘာ289ဒီမိဟာတော့ကျွန်တော်တို့ဖွင့်ရတာမတွေ့သေးဘူးခင်ဗျာအပြင်းများတဲ့နေရာကျော်တက်နေတာအဲ့တော့ဘာပဲဖြစ်ပြောလို့ဒီမားကြီးကျမှာတော့အစောပိုင်းကလာတော့ကတ်ကြခြင်းတော့1000ကျော်နောက်မှ400-600နီးမှာဒီလိုနေရာကျော်လေးနေရာကျော်လေးဖြစ်တော့လူသားကြီးပြတော့ဆောက်နေစုစမ်းမှုအနေနဲ့ကြဆင်းလာလို့ဒီတတ်မှတ်တယ်နောက်ဒီပိုင်းကအားကြခြင်းတစ်ခုကကျွန်တော်တို့လူသားတွေကိုယ်တိုင်ဒီအန်ဒီရာကိုကိုကမကာကွယ်မရဘူးဆိုတော့ဒီလိုကအလေးနဲ့တပေါက်ပေါက်သွားပြီအချိန်လုံးကဆိုလို့ရှိရင်လမ်းမကြီးပေါ်မှာတိုးမပေါက်ကြွားကြလက်ကြတူကျွန်တော်လည်းလုပ်ပေးမှာလူသားကြီးကိုယ်တိုင်ခါအောင်ရရတဲ့တော့လမ်းပေါ်မှာလူမျိုးရှိတဲ့အဆင့်ကြီးကြီးကျမကြီးနှစ်ပတ်တည်းမှလိုက်ရတယ်ပေါ့ဗျာ။တောင်ကို2000ရောက်နေဆိုလာတဲ့သူပြန်တွေးရပေါ့။တောင်2000လာပြဿနာပြည်သူလည်းမပိတ်တယ်လို့ကျမကြီးကိုင်းဌာနကထုတ်ပြန်ထားတဲ့စီးနင်းစီကောင်မလိုက်နိုင်ဘူးဆိုရင်သူကတောင်ကိုရှိတယ်ဆိုတော့သူတို့အဲ့ဒါကိုလည်းသူဖုံးနေတဲ့အနေနဲ့သူအခုလိုက်ရတော့တွေးရပါလိမ့်မယ
်။ဆေးရုံကပြန်ဆင်းလာတဲ့လူနာတွေကိုတော့နေမြေကျမကြီးဆိုင်ရာကတ်ယောဂထိချုပ်ရေးအဖွဲ့ကယောဂကင်းရှင်းပြီဖြစ်ကြောင်းစစ်မှတ်တမ်းထောက်ခံစာထုတ်ပေးခဲ့ပြီးဘူရင်အလုပ်ရှင်တွေစီကိုပြန်ပို့ပေးခဲ့ပါတယ်။ဒါပေမဲ့စမောစခွန်ခရိုင်တွေကအလုပ်သမားတွေကိုတော့တနေမြင်နဲ့တနေမြင်ကူးတန်းခွင့်နဲ့ခရီးသွားလာခွင့်တွေကိုတော့ဆက်လက်ပိတ်ပင်ကန့်သတ်ထားဆဲဖြစ်ပါတယ်။ကိုဗစ်ကရောဂါကြောင့်သေဆုံးသူ68ဦးနဲ့ကူးစက်သူအတူပြုလူနာ1000ကျော်ရှိတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့လလယ်ကစလို့ကူးစက်မှုတွေတကြော့ပြန်တွေ့ရှိခဲ့တဲ့အထက်မှာမြန်မာရှစ်ပြောင်းလူသမားတွေအများစုပါဝင်နေတာပါ။မြန်မာနိုင်ငံမှာတော့သေဆုံးသူ2800ကျော်နဲ့ကူးစက်သူအတူပြုလူနာ33000ကျော်ရှိနေတာကြောင့်ထိုင်းရနာပိုင်းတွေကနေဆက်ဒေသတွေမှာသွားလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirror 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်မန္တလေးတိုင်းမိုးကုတ်မြို့ကလုပ်ငန်းရှင်တူဦးကို DNLA တန်းပလောင်ဖွဲ့ကဖမ်းဆီးသွားတာတလားကျော်ကြာတဲ့အထိပြန်လွတ်မလာသေးတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါရန်ကုန်မန္တလေးနဲ့နေပြည်တော်စတဲ့မြို့ကြီးတွေမှာဆိုင်ခွဲတွေဖွင့်လှစ်ထားတဲ့ SP မုံတိုက်ပိုင်ရှင်ဦးကျော်ဝင်းကို TNLA တန်းပလောင်လက်နက်ကိုင်အဖွဲ့ကဒီဇင်ဘာလ4ရက်နေ့ကဖမ်းဆီးခဲ့ပြီးအခုဆိုရင်ထိန်းသိမ်းထားတာတလားကျော်ရှိတာကြောင့်မိသားစုကစိုးရိမ်နေပါတဲ့သူကိုဖမ်းဆီးထားတဲ့ TNLA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတအိုက်ကျော်ကကျမကြီးအခြေအနေကောင်းမွန်ကြောင်းပြောပေမဲ့ဘယ်တော့ပြန်လွတ်မလဲဆိုတာကိုတော့မပြောပါဘူ
းသူရဲ့ကျမကြီးရှင်ပြကတော့အကောင်းနဲ့အကြံတည်းသိရတော့ဒီဟောဒီမှာအပြန်ပြေးပြီးကျွန်တော်လည်းမကြည့်ရသေး
ဘူး။ဦးကျော်ဝင်းရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်ပြီးနောက်ဆုံးသိရတဲ့အခြေအနေအသေးစိတ်ကိုမေးမြန်းရမှာတော့ဗိုလ်မှူးတအိုက်ကျော်ကအခုလိုပြောပါတယ်
။ဒီမှာတော့ဒီသိရတယ်ဒီနေ့ဒီနေ့အဲ့လိုမျိုးတူကြ
ဒီလ၁၀ရက်နေ့ကဥကြုံဝင်အ мян ပြန်လွတ်ပေးဖို့နဲ့ဒေသခံတွေကိုလက်နက်ကင်တွေကဖမ်းဆီးတာကိုတားဆီးဖို့အတွက်တံဃာတော်တွေအပါအဝင်ဒေသခံမြို့မိမြို့ဖတွေကလည်းမိုးကုတ်မြို့မဟာမုနိဖျားမှာသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲမှာအဓိကတောင်းဆိုကြတာနဲ့ပတ်သက်ပြီးမိုးကုတ်မြို့အခြေဆိုင်လူခွင့်ရင်းနဲ့တရားမျှတမှုစွမ်းဆောင်သူများအဖွဲ့မန္တလေးတိုင်းဒေသကြီးတာဝန်ခံဦးနိုင်မိုးကအခုလိုပြောပါတယ်
အဓိကကျတာတော့ဒေသမေဖေးဖန်လို့အဲမလေးချက်ကြီးကတော့ဟိုတိုင်းဆဲရမေးတယ်ပါလိုက်တဲ့အချက်ကိုဒီကဒီတက်တယ်လို့ပြောနေဆိုတာရည်ရွယ်ဆောင်ပြီးပြီပေါ့နော်အဲ့ဒါရဲ့ဒီလက်ရှိခန်းကြီးကတော့ဦးကျော်ဝင်းနဲ့ပြန်ပြီးတော့ပြည်ချင်းကြီးရဲ့မောင်ကြီးဒီလိုမျိုးဥပဒေပေါင်းများနေပြီးတော့ဒီလိုမျိုးဖို့အဲ့ဒီနေရာမျိုးလောက်တာ
ဒေါခင်ထင်းမြင့်ကိုတော့အော်တိုဘာလာထဲမှာ TNLA အဖွဲ့ကကိုရဲကြာဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလ5ရက်နေ့ကလည်းမိုးကုတ်မြို့အနီးလေကြီးရွာကဒေါ်ကြည်တန်းကိုရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းကဖမ်းဆီးခဲ့ပါတယ်။ဒီဖမ်းဆီးမှုတွေဟာချဲထီရောင်းတာမိုးရစေးရောင်းတာနဲ့ပတ်သက်တာကြောင့်လို့လည်းလက်နက်ကိုင်အဖွဲ့တွေကပြောဆိုထားပါတယ်။လက်ရှိဖမ်းဆီးခံထားရတဲ့ SP မုံတိုက်ပိုင်ရှင်ဦးကျော်ဝင်းဟာတမတ်အခွန်မပေးဆောင်တာကြောင့်ဖမ်းဆီးတာဖြစ်ကြောင်း TNLA တာဝန်ရှိသူတွေကသတင်းမီဒီယာတချို့ကိုပြောဆိုထားပါတယ်။ညီဖြစ်သူဦးကျော်လင်းကဒီလ9ရက်နေ့ကရန်ကုန်မြို့ Rose Garden Hotel မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့မိသားစုဝင်တွေအနေနဲ့ဦးကျော်ဝင်းရဲ့ကျန်းမာရေးကိုစိုးရိမ်ကြောင်းနဲ့အ мян ပြန်လွတ်ပေးဖို့ကိုတောင်းဆိုခဲ့ပါတယ်။အကိုဖြစ်သူလွတ်မြောက်ရေးအတွက် UWSA ဝါချက်ဖွဲ့ဦးဆောင်ဖွဲ့စည်းထားတဲ့ FPNCC ကပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကိုစာပို့တောင်းဆိုထားကြောင်းလည်းပြောဆိုခဲ့ပါတယ်။မိုးကုတ်မြို့ကန်တွေကိုလက်နက်ကင်အဖွဲ့ကဖမ်းဆီးရာငွေကြေးတောင်းခံတာနဲ့ပတ်သက်လို့မိုးကုတ်မြို့ကလူမှုအသင်းဖွဲ့တွေအပါအဝင်လူ့အခွင့်အရေးနဲ့တရားမျှတမှုစွမ်းဆောင်သူများအဖွဲ့ကနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမ်ဘော်ကာကွယ်ရေးဦးစီးချုပ်ထံကိုစာပေးပို့ထားသလိုလက်ရှိမှာလုံခြုံရေးတိုးမြင့်ချထားတာတွေလည်းရှိနေပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်။ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက်Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ပရက်စ်နခ်ရှာကူဘာနားဆင်ရမယ်မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတွေးကြော်နေတဲ့အမျိုးသားပြန်လဲစစ်မြေကြီးအစိုးရဖွဲ့စည်းရေးဆိုတာဟာအောင်မြင်ဖြစ်လာမလားတဝက်တပြက်ဖြစ်လာမလားသူတို့မဟုတ်လုံးဝအပြားရှုသွားလိမ့်မလားဆိုတာမြန်မာနိုင်ငံရေးသုံးသပ်သူဦးရဲထွန်းနဲ့ကျွန်တော်ကြိုဆန်သားဆွေးနွေးသုံးသပ်ထားပါတယ်ဒီလိုအန်အယ်ဒီနဲ့တိုင်းရင်းသားပါတီရဲ့ဆွေးနွေးမှုကနဦးမှာပဲတွေ့တွေ့လာရတဲ့အထူးအထစ်တွေနဲ့ပတ်သက်လို့ဦးရဲထွန်းကခုလိုမှတ်ချက်ချပါတယ
်ဒီအန်အယ်ဒီအတွင်းနဲ့ထင်ကြပုံကပါဒီချင်းတက်တံတွေမဟုတ်ခဲ့တဲ့ရေတောက်ခါတဲ့ပြည်တော်ကိုယ်တော်တွေချင်းတက်တာတို့နေရာခံချင်းနဲ့ပတ်သက်လို့အလျှော့မပေးတာတို့အဲ့ဒါမျိုးတွေကိုကြားလာတဲ့အခါကျတော့ဒီတိုင်းသားပါဒီဒီကတော့တန်ပြားရှိလာမှာပဲပေါ့နော်အရှင်ပြေပါမလားဆိုလို့လာတာပေါ့
ရှင်ကိုရွေးနိုင်စရာကျွန်တော်အကောင့်မြင်ပြီးစဉ်းစားကြည့်ရအောင်ပါဘယ်လိုလုပ်ကြရင်ကောင်းမလဲဆိုတော့
ဒီဘောနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီမိုကရေစီတကယ်စနစ်ကိုသွားမယ်ရေကြင်တည်တဲ့အတွက်ကြောင့်မလို့အတူတူလည်းတကယ်လုံးလုံးကြရအောင်လို့ခေါ်တဲ့စာကိုထောက်တာက NLD ပါတီကဖြစ်တယ်။ဒါကြောင့်မလို့သူတို့ကဒီဟာကိုအကောင့်နဲ့ပေါ်ချိလန်းကန်းတဲ့အခါမှာကိုယ်ဒီပါတီဘောလုံးကတော့အဲဒီမှာပြစ်ကြတဲ့မူဝါဒချထားပြီး what day ရဲ့အခါမှာဆုပ်ကန်ထားတဲ့မူဝါဒကနိုင်ငံရေးပါတီတွေပဲဖြစ်မယ်နိုင်ငံရေးပါတီတွေရဲ့အကြောင်းကြားမယ်နော်တွားပြီးတော့ရှင်းနေတဲ့ရည်ရွယ်ချက်ကဒီလာမယ့်2021မှာအစိုးရဘက်မှဆိုလို့ရှိရင်တင့်တော်တဲ့ပုံစံတွေကိုပါဝင်ဖို့အတွက်တန်းတန်းတယ်ဆိုတဲ့ဟာပေါ့နော်အားလုံးသိနေတယ်ဆိုတဲ့စိတ်ဓာတ်ကိုပြည်ပကြဆုံးပြရမယ်ဟုတ်ကဲ့ဒါနိုင်ငံရေးပါတီကိုရှင်းတတ်မယ်နိုင်ငံရေးပါတီကိုရှင်းတတ်တဲ့အခါမှာကိုယ်သဘောကျတဲ့ဒီရေတောက်ခံရတဲ့တော်တော်ကိုယ်တိုင်ရှိရင်လည်းနော်
တိုင်းရိုက်သူ့ကိုမတင်တာခဲနဲ့အဲ့ပါတီကိုပဲပြောလိုက်တာမျိုးပေါ့ဒီခင်ဗျားတို့ပါတီကဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်တော့ကျွန်တော်တို့ကြားရဲစသဖြင့်တော့လေအဲ့ဒါလို့ဆုံးဖြတ်တာကတက်ဆိုင်ရာပါတီကဆုံးဖြတ်ချိန်ပြင်တာပေါ့နော
်
အဲ့ဒါလို့နိုင်ငံရေးပါတီတွေကိုအပြန်အလှန်လေးစားမှုနဲ့ရှင်းတတ်မှသာလေဒီလိုမျိုးတွေအတွက်ဟုတ်ကဲ့ကျွန်တော်ကတုံ့ပြန်ပါလ
ေ။ဟုတ်ကဲ့တမတော်ကတော့တိုင်းရင်းသားတနက်ကန်အဖွဲ့နဲ့အစဉ်ပြောင်းလုပ်နေတဲ့ကြိုးစားနေရတဲ့တွေ့ရတယ်ဆိုတော့တချို့ကရေးရတယ်ကသဘောထားပြောကြတယ်စစ်တမ်းနဲ့ပေါင်းကျင်ရင်ဒီမိုကရေစီနဲ့အလံဝေသွားမှာပေါ့ဆရာနဲ့ပြင်စနစ်ကိုမမေ့ကြဘူးလားပါပြီးတော့ရေးရတယ်ဆိုတော့တကယ်တမ်းအဲ့လိုသာပြောနေပေမဲ့လည်းအခုကျတော့တမတော်ဘက်ကစစ်တပ်ဘက်ကပူပြီးတွန်းပို့နေသလိုများဖြစ်နေသလား
တမတော်အနေနဲ့ကတော့ဖက်ဒရယ်စနစ်ဆိုတဲ့ဥပဒေကိုလက်ခံလာတယ်။နောက်2000ကျော်ပြည်ပြည်ုံချေတာဥပဒေကမြန်မာဖက်ဒရယ်စနစ်နဲ့မညီတဲ့ဖက်ဒရယ်စနစ်မပြည်ပြင်းတဲ့စိတ်ဓာတ်တွေပြင်ဆင်သွားဖို့အတွက်ကောင်ဝေးဥပဒေတုံမြောက်နိုင်ငံတိုက်တွန်းနေတာကိုလည်းသင်္ကေတကြားပြရမယ်ပေါ့နော်။နောက်တစ်ခါသူကကျွန်တော်ငញ្ញရေးရမယ်ဆိုလို့ရှိရင်ဒီနိုင်ငံရေးရမယ်ပေါ့ကောက်သွားမယ်ဆိုတာတွေလည်းပြည်ပြည်နဲ့ပြောပြထားတာရှိတယ်။နောက်တစ်ခါငញ្ញရေးနဲ့မဆက်ဆက်ဘဲနဲ့ဒီဖက်ပြည်ပြည်ုံပြင်ဆင်ရေးကိုတော်တော်လေးမှကျင်းသာကြတဲ့အခါမှာလေဒီပုံမှန်26တိပြင်ဆင်ရေးတို့တက်ဆိုင်ရာပြည်နယ်ကျွတ်တော်ပုံစံလေရနေတက်ဆိုင်ရာဝန်ကြီးချုပ်ကိုရေးဖို့လို့တိုက်ခိုက်နေမှာသူတို့ကတက်တက်ကြွကြွထောက်ခံခဲ့တဲ့အားမျိုးပေါ့နော်ဒီဖက်ဒရယ်စနစ်တို့လေလာအကြောင်းပြတ်တက်ခဲ့တဲ့ဟာတွေရှိတယ်။ဆိုတော့ဒီဟာတွေကိုထောက်လိုက်လို့ရှိရင်တော့သူက NLD နဲ့နိုင်ငံရေးအရာဒီရှစ်ပြီးချက်ပြီးနေတယ်ပြင်ရတာပေါ့။ဒါတစ်ဖက်မှာ NLD ကလည်းပြောတာဆိုတာတွေမှာလည်းအဲဒီထွက်ထွက်လာလို့ရှိတာပေါ့ဥပမာအားဖြင့်ဒီဒေါက်တာမေဂျင်းကပြောတဲ့အထက်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီဒီမိုကရေစီမရမချင်းဒီဖက်ဒရယ်စနစ်မတော်ဘူးမသေးဘူးပေါ့ဥပမာ26ပြည်ပြည်သူတွေဒိဋ္ဌာမျိုးတွေတက်ကဒီကျွန်တော်တို့တော်တယ်ကနေအခက်ခွာမချင်းမသေးနိုင်ဘူးဆိုတဲ့ဟာမျိုးပေါ့နော်ကြောင်းလည်းမသေးနိုင်ဘူးဆိုတဲ့ဟာမျိုးအဲ့လိုဆိုတော့ဒီတိုင်းသားနဲ့နိုင်ငံအဖွဲ့အစည်းတွေတိုင်းသားနိုင်ငံရေးပါတီတွေရဲ့အားရုံကNLD ပါတီရဲ့တပ်ပေါ်တော့ကလည်းအရင်ကြလာကြလေပေါ့နော
်ဟုတ်တယ်ကျွန်တော်စဉ်းစားတာကတော့ NLD ရပုံကိုယ်တည်း NLD strategist တွေမတွက်ဘူးလားအဲ့ဒါကိုသူတို့ငါတို့ဟိုဘက်ကိုတွန်းပို့သူဖြစ်နေတယ်လို့ဒါပေမဲ့လည်းတိုင်းရင်းသားတွေဟာစစ်တမ်းနဲ့ block ပဲတိဆက်သွားသွားသူတို့ဘက်ကို block ပဲအောက်ကိုသွားသွားနောက်ရွေးကောက်ပွဲလုပ်ရင်တော့ငါတို့ NLD ရဲ့နိုင်မှာပဲဆိုတဲ့ကိုင်းကနပါတီကြီးစိတ်ဓာတ်နဲ့များမနာထောင်နေသလားအဲ့လိုပြောရင်ကောသိလွန်ရကြမလားသူတို့ဘာကြောင့်တရားကိုမနှိမ့်နိုင်ကြလဲအဲ့သူတို့ရဲ့ပါတီရဲ့သဘောထားကိုဘယ်လိုသုံးသပ်လို့ရပါလဲ
အဲဒီလိုရတမတော်ကတကယ်တမ်းကျတော့သူတို့နဲ့ပြန်ပက်တော့မဟုတ်ဘူးပေါ့လေ GDP ကအဓိကပြန်ပက်ဖြစ်တာဟုတ်အဲ့တော့ဘာပဲဖြစ်ဖြစ်တမတော်နဲ့ဒီတိုင်းသားတွေနဲ့နားလည်မှုရပြီးတော့ဉာဏ်ရည်အတွက်လည်းအကျိုးဖြစ်မယ်ဆိုလို့ရှိရင်တော့ NLD အတွက်လည်းကောင်းတာပေါ့နော်အဲ့ NLD အတွက်လည်းကောင်းတယ်ဒီလိုကျွန်တော်တို့ကတော့မြင်ပါတယ်သို့တော့ကျွန်တော်ဒီနေ့ဘက်တစ်ခုကတော့ဒီလိုနောက်တိုင်းနာပါတီတွေအနေနဲ့ပါဒီ USDP တို့အဲဒီ NLD တို့ကိုကမာကိုကိုရားပြီးတဲ့ပါတီကြီးကမာပါတီတို့ဟိုပြောကြပြီမဲ့ဒီပါတီကြီးတွေကတော့တိုင်းနာအလုံးကိုကိုရားပြီးတယ်လို့အဲ့လိုယူဆတယ်အဲ့လိုယူဆတဲ့အခါကျတော့ဒီချိန်မှာသလို့ရှိရင်သူတို့ပါတီကြီးတွေဟာတကယ်တမ်းတိုင်းရင်းသားတွေရဲ့အကျိုးစီးပွားကိုဖော်ဆောင်ပေးနိုင်လို့ရှိရင်တန်းတူမှုကိုတကယ်တမ်းဆောင်ရွက်ပေးနိုင်တယ်ဆိုရင်ဒီနိုင်ငံရေးပါတီတွေဟာတကယ်ကြီးပျောက်သွားမှန်းဆိုတဲ့အမြင်မျိုးရှိကောင်းရှိနိုင်တယ
်အဲ့လိုခံမျိုးသာတကယ်တမ်းဖြစ်လာနိုင်ရင်တော့ fake ကောင်းတာပေါ့ NLDP ပြည်ထောင်စုတစ်ခုလုံးကိုကိုစားပြီးသားပါတီကြီးဖြစ်တဲ့အလုံးကလက်ခံလာနိုင်မယ့်အလားအလာကိုရှိပါလားလို့အခုလိုလွတ်ပြီလို့
အင်္ဂါရီနေ့လာတုံးတက်ကြည့်လို့နောက်ပြီးတော့ဆတ်လုပ်နေကြတဲ့အဖွဲ့တွေအဲ့ဒီလိုမျိုးတွေရဲ့အမြင်မှာတော့အဲ့ဒီပြည်တဲ့ငားနဲ့ပြင်လောက်ကန်ဆောင်ရွက်ချက်တွေဟာတိုင်းရင်းသားတွေနဲ့ပြည်လုံးညီမျိုးကိုပုံပြီးတော့ဝေးပွားသွားကြည့်ပြီးတော့တိုင်းရင်းသားဒီပြည်လူမှုအတွက်ဒီအကျိုးမရှိတဲ့ဒိဋ္ဌာတွေတော့များများလောက်ခဲ့တယ်ဆိုတော့အားမေးတုံးတက်ချက်ရှိတာပေါ့ဒါပေမဲ့2020ရွေးကောက်ပွဲလွတ်လိုက်တဲ့အခါကျတော့အဲ့ဒီနေရာမှာသူနိုင်တဲ့ဒီဟာအရင်ကကြော့သွားလိမ့်မယ်လို့ဆက်ဆထားတာကကြော့သွားတဲ့အပြင်အရင်ကဘာမြက်ကတဲ့ပြောက်6နေရာလောက်ပြေးနိုင်တာတဲ့တော့96နေရာနိုင်လာတယ်ဆိုတဲ့အခါကျသူတို့ဒီ NLD ပါတီအနေနဲ့ကသူတို့ထောက်ခံလို့လို့သူတို့ကြွတ်မှာပဲမဟုတ်ချအဲ့ဒါကြောင့်မို့သူတို့အနေနဲ့ကတော့သူတို့6တဲ့နိုင်ငံမှန်တယ်နော် အဒီတိုင်းသားအင်္ဂါရေးပါတီတွေကိုတော့ဟိုစိတ်ပြီးတော့
ဒီလိုဆိုင်ကြမလို့ပါလေ
ဟာကြည့်ကြည့်နဲ့အောက်ကျောက်ခံပြီးတော့ပြီးလုံးကြမလို့ဘူးဆိုတဲ့အမျိုးရှိတော့ရှိနိုင်
ပါဟုတ်ကဲ့ကျွန်တော်ဈာဖြတ်မိမယ်အဲ့တော့ဦးရထွန်းအဲ့တော့ဦးရထွန်းကဘယ်လိုသုံးသပ်လဲတိုင်းသားတွေကတော့ energy နိုင်တယ်ဆိုတော့ဟာတိုင်းသားတွေအမြင်ပြောတာပေါ့နော်သူတို့အချင်းချင်းမညီညွတ်လို့ပါတီခွဲတွေပေါ်လာလို့ဆိုပြီးတော့ပြောတာလည်းကြားပါတယ်ဆိုတော့ energy ကြောင့်လားတိုင်းသားတွေမညီညွတ်လို့လားတိုင်းသားပါတီမညီညွတ်လို့လား
အဲဒီလုံးပါကတော့ကျွန်တော်တို့တစ်ချက်သေးတော့ပြောလို့တော့မြင်လာဘူးပေါ့ကျွန်တော်ပြင်းနေအချက်နဲ့ချက်သုံးချက်လောက်တော့ရှိနေတယ်အဲ့တော့သူတစ်ချက်ဒီမြန်မာသားဒီတိုင်းနေကြတဲ့တိုင်းရင်းသားဒေသတွေမှာဆိုလို့ရှိရင်တော့ဘယ်သွတ်တော်ကဘယ်လိုအရေးပါတယ်ဘယ်သွတ်တော်ကကိုယ်ဒေသအုပ်ချုပ်မဲ့သူသာသဖြင့်ဒီလိုခေါ်ခေါ်ချင်ချင်မသိတဲ့အခါကျတော့သူကတတိလုံးအနိုင်ရနိုင်တဲ့ပါတီဟိုပဲသူတို့ကလက်ထဲကိုအာတန်ကြတာပေါ့ဒီရတခုကကြတော့တုံတုံဆော်တဲ့တက်မှာဒီတိုင်းသားနိုင်ငံရေးပါတီတွေကအားနေတယ်လို့ထင်တယ်အခုတစ်ပြင်းကိုဗစ် -19 ရောဂါဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီခါတဲ့ဒီတော့ဆွဲစီအောင်ခွင့်ကလည်းနေတဲ့အခါကျတော့တိတ်ပြတ်တာကိုဖြည်းဖြည်းရောမလုပ်နိုင်တာလဲပါလို့မယ်နောက်တစ်ခုကတော့သူတို့အချင်းချင်းဒီပြည်သူလူမျိုးကမပါတီတွေအဲကွဲကွဲပြားပြားဖြစ်နေပြီးတော့ပြန်လည်ပေါင်းစည်းနိုင်တယ်ဆိုတော့ဟာကလည်းတိတ်မကြသေးဘူးအဲ့မှာကြာလေတော့ဒါပေါင်းကြည့်ပြီးတဲ့အခါကျတော့ပါတီရဲ့အနေနဲ့ရေတော့ပြဝင်မယ်ဆိုတာကိုသိတဲ့အတိုင်းသားတွေကအလွန်လဲတယ်။အဲဒါကြောင့်မလို့နော်ဒီလိုပေါ့နော်ကောင်းကောင်းကြည့်ပြီးတော့ပုံပြင်ရန်စားမှုအောက်မှာဒီ energy ကိုဆုပြန်ပြီးတော့မဲတိကြတယ်လို့ကျွန်တော်တို့အဲ့လိုသုံးပါတယ်။
ဟုတ်ကဲ့ဆိုတော့နောက်ပြီးအဲ့ပြီးတော့သူတို့ပါတီရှုံမယ်အတိုင်းသားပါတီရဲ့နိုင်မယ်လို့သိကြပြောကြတဲ့မဲဆန္ဒနယ်တချို့နမူနာအဖြစ်ခိုင်းပြနေမှာဆိုတော့အဲ့ဒီနေရာမှာရွေးကောက်ပွဲမကျင်းပဘဲထားခဲ့တာကျင်းပနိုင်တဲ့အခြေအနေရှိပါတယ်လို့ပြောရဲသားနဲ့အခုမကျင်းပတော့ဘူးလို့ပြောနေတာကိစ္စအဲ့ဒီကိစ္စတွေကြတော့အဲ့ဒါတွေကြောင့်
ပါတယ်အဲ့ဒီကိစ္စတွေကြားတဲ့အခါကျတော့ NLD အနေနဲ့ပြည်သာပေါ့ဒီနေရာတွေကရှုံးမှာဒီတက်ဆိုင်ရာတိုင်းရင်းသားပါတီ ANP တို့လို့ပြောတော့ရခိုင်အဲတိုင်းသားပါတီတွေကနိုင်မှာပြည်သာတဲ့အတွက်ကြောင့်မလို့ဟိုဒီရွေးကောက်ပွဲကော့မရှင်ကအောက်ခြေကနော်ရွေးကောက်ပွဲမြို့နယ်အဲညနေရေကောက်ပွဲကော်မရှင်ကအခြေအနေတွေကိုပြင်လာတဲ့အခြေအနေတွေနဲ့နောက်ဒီတက်မတော်တို့ကာဝေးရေးဝန်ထမ်းတို့ကပြီးတဲ့အခြေအနေတွေပေါင်းစပ်ပြီးတော့ဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့သူကအပေါ်ကနေပြီးတော့ဒီဒီဒီစိတ်ချင်တယ်ဆုံးဖြတ်လိုက်တယ်ဆိုတာအဲတကယ်ပြည့်ရတယ်အထူးသဖြင့်အဲကျွန်တော်တတိထားလိုက်မိတာကဒီရှမ်းပြည်နယ်မှာပေါ့နော်ရှမ်းပြည်နယ်မှာဆိုလို့ရှိရင်တခြားလူမဟုတ်ဘူးကျွန်တော်တို့ဦးထွန်းတော်ဟိရဲ့အင်းညာအပေါ်မှာကြောင်းမဲမှာကျွန်တော်ရွေးကောက်တဲ့ကော်မရှင်ရဲ့ဥက္ကဋ္ဌလုပ်တယ်ဒီပုံလိုက်ကထုတ်ပြောထားတဲ့ဒီကျွန်တော်အင်တာဗျူးခိုင်တစ်ခုကျွန်တော်နားထောင်လိုက်ရတယ်အဲ့ဒီမှာဒီကြောင်းမဲလက်ထံသားတွေတချို့ကြီးရောတချို့ဆက်တိန်လာနဲ့ပတ်သက်ပြီးတော့နော်ရွေးကောက်တဲ့မလုပ်နိုင်ဘူးကြားထိုင်လာနဲ့ပတ်သက်ပြီးသူတို့ဘာမှမသိရဘူးသူတို့တင်တာမဟုတ်ဘူးဆိုတာကိုသူရှင်းပြထားတာရှိတယ်အဲ့ဒါကဒါနမူနာတစ်ခုအနေနဲ့ထောက်ပြတာပါကျန်တဲ့နေရာတွေမှာလည်းဒီလိုပါပဲဆိုတော့ပြောချင်တာကအဲ့ဒီကောက်ပွဲကော်မရှင်ကြီးဒီကောက်ပွဲလုပ်နိုင်ပြီရှိမရှိဆိုတာကိုအောက်ခြေကအထင်ကြီးတဲ့တွေမတော်ဘူးအောက်ခြေကနိုင်ငံရေးပါတီတွေနဲ့မတိုင်မမူးဆိုတာကိုထောက်ပြနေခြင်းဖြစ်ပါတယ်။ဒါကြီးကခုနပြောကလေးပေါ့နော်သူတစ်ဖြစ်တော့ရခိုင်မှာဖြစ်သွားတဲ့ကိစ္စတစ်ခုမှာနော်ဒီကျွန်တော် NLD အရင်ကနိုင်ထားတဲ့အဲဒီမြို့နယ်ကတော့သူကရောက်ပွဲကျင်းပဖို့အရင်နဲ့ဖြတ်ထားတယ်နော်ဒီ NLD မနိုင်တဲ့ဒေသကိုကျတော့ဒီတော့ပဲပြစ်ထားတာကိုတွေ့ရတယ်။ဒါကြောင့်မို့ဒါတွေကလည်း NLD အနေနဲ့ဒီတိုင်းသားတွေစစ်တော်တွေမရောက်လက်ခံနေလို့ဆောက်ပါလေ
။ဟုတ်ကဲ့ဒီလာမယ့်၅နှစ်အတွင်းမှာဖြစ်လာနိုင်တဲ့အမျိုးသားညီညွတ်ရေးအစိုးရဆိုတာဟာတိုင်းသားပါတီတွေနဲ့တကယ်ညီနိုင်လို့ရလာတဲ့အစိုးရဖြစ်မလားသူရီမဟုတ်တိုင်းသားဒေသတချို့ကလူတွေကတော့လက်ခံပြီးတော့ကြံတချို့ကလူတွေကကြံရိတ်ခဲ့တဲ့ပုံစံမျိုးနဲ့များတဝက်တစ်ပြည့်ညီညွတ်သောအစိုးရဖြစ်သွားမလားသူတို့မဟုတ်ညီညွတ်သောအစိုးရဖြစ်လာနိုင်ကြလုံးဝမရှိဘူးလားဆိုတာအချင်းချင်းညီကုန်းချုပ်ပါခင်သုံးသပ်ပြီး
တချို့သောလူပုဂ္ဂိုလ်များကိုဒီပထမ၅နှစ်ပါတုန်းကလည်းဆွဲဆောင်ပြီးလုံးပြီးတော့အစိုးရဖွဲ့တာမျိုးဖြစ်လာနိုင်တယ်။ဒါအဲ့လိုဖြစ်တဲ့ကြောင့်မို့လို့ငွေတဲ့၅နှစ်ကလည်းအခြေအနေတိတ်ထူးမယ်လို့မဖြစ်ဘူးပေါ့နော်အဲ့ဒါပြန်ဖြစ်လို့မဖြစ်ပါဘူ
း ကိုဗစ် -19 ကူးစက်ခံရတဲ့သူတွေထဲမှာနောက်ဆက်တဲ့ဆိုးကျိုးတွေကိုပြင်းပြင်းထန်ထန်တွေ့ကြုံခံစားရတဲ့သူတွေရှိတယ်လို့နောက်ဆက်တဲ့ဆိုးကျိုးတိတိတသာမခံစားရပဲယောဂပျောက်ကင်းသွားတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်ပြင်းထန်တဲ့နောက်ဆက်တဲ့ဆိုးကျိုးခံစားရတဲ့သူတွေကိုလေ့လာဆန်းစစ်ကြည့်လိုက်ရင် NCD လို့ခေါ်တဲ့မကူးစက်တဲ့ယောဂအခန်းတစ်ခုခုရှိထားတဲ့သူတွေဖြစ်နေတာကြောင့် NCD ယောဂတွေမဖြစ်အောင်ပိုပြီးအားစိုက်လှုပ်ဆောင်ဖို့အရေးကြီးလာတယ်လို့ဝါရင်ကျန်းမာရေးသတင်းအယ်ဒီတာတူဖြစ်သူဒေါက်ထွေးစီမန်ကအခုလိုပြောပါတယ
်ကင်ဆာအမျိုးမျိုးလိုက်ချက်တဲ့ကံမှာအဲ့လူတွေရဲ့ medical history ကိုကြည့်တဲ့ကံမှာ smoking history ပေးတာကိုတွေ့ရတယ်နော်ဆေးလေးသွားတာကိုတွေ့ရတယ်အဲ့တော့ဒီဆေးလေးနဲ့ဆေးရကြီးစတုံးဆွဲခြင်းဒီကင်ဆာအားလုံးလူသားမှာဖြစ်တဲ့ကင်ဆာအားလုံးညီပါကိုနော်အဖြစ်များသောကစားတွေအားလုံးလိုကိုဖြစ်စေတော့အဓိကအကြောင်းငင်ကကဆီလီနစ်ဆီရက်ကြီးဖြစ်နေပါတယ်အဲ့တော့ဒီဆီလီနစ်ဆီရက်ကြီးကိုထိန်းချုပ်ဖို့ဆိုတာကကျွန်တော်တို့ကထက်ခွန်းသုံးတက်ခွန်းလုတ်တဲ့အလုပ်ဖြစ်တယ်ဘာကြောင့်လဲဆိုတော့သူ့ကြောင့် NCD မဖြစ်တော့ဘူးသူ့တော့သူသုံးဆဲတဲ့ကြောင့် NCD မဖြစ်တော့ဘူး NCD မဖြစ်တဲ့ဘက်ကြောင့် pandemic ကိုလည်းကာကွယ်ရရောက်နော် pandemic ကြောင့်ပြေဆုံးတဲ့နှုန်းနဲ့ကာကွယ်ရရောက်သွားတယ်
နှလုံးသွေးတို့စီးကျုံတဲ့ကင်ဆာယောဂါတွေလိုမျိုးမကူးစက်တဲ့ NCD ယောဂါတွေဖြစ်အောင်တွန်းအားဖြစ်စေတဲ့အကြောင်းအရာတွေထဲမှာဆက်လိနဲ့ဆေးရည်ကြီးစားသုံးမှုကလည်းအကြောင်းတရအနေနဲ့ပါဝင်နေတာပါ။အာရှနဲ့ပစိဖိတ်ဒေသမှာဆက်လိနဲ့ဆေးရည်ကြီးသုံးဆွဲမှုရောင်းနေကြဆင်းအောင်လှုံ့ဆော်မှု UR ဖွဲ့စည်းထားတဲ့ APK အဖွဲ့ရဲ့လှုံ့ဆော်ဆောင်ရွက်မှုအနေနဲ့အာရှပစိဖိတ်ဒေသကမြို့ကြီးတွေမှာဆက်လိဆေးရည်ကြီးနဲ့ e-cigarette သုံးဆွဲမှုရောကြအောင်ဆောင်ရွက်လျက်ရှိပြီး e-cigarette ကြောင့်ညာတွေနဲ့အယောင်ဖြစ်တယ်မှုတွေကိုလည်းပိတ်ပင်တားဆီးနိုင်မှုအတွက်ကြိုးစားလှုံ့ဆော်နေရရှိတယ်လို့ဒေါက်ထွေးစီမန်ကအခုလိုရှင်းပြပါရစေ။
ဆီလင်းဝေးကင်းစင်သောဒေသတွေတီထောင်ရေးအဲ့ဒီဒေသတွေကိုတိုးချဲ့သွားရေးပေါ့နော်နံပါတ်1နောက်တကဆီလင်းနဲ့ဆေးရွက်ကြီးလုံးချခြင်းကိုကြော်ညာခြင်းနောက်ရောင်းမြင့်တင်ခြင်းတွေကိုပြိပင်တားဆီးရေးနောက်တကဆီလင်းနဲ့ဆေးရွက်ကြီးထွက်ပစ္စည်းတွေရဲ့လုံးချလို့ရရှိတဲ့အခွင့်အရေးကိုတိုးမြင့်ကောက်ခံရေးနောက်တကဒီလိုလုပ်တဲ့အခါမှာလည်းဒီနောက်ပိုင်းလူငယ်တွေအပေါ်မှာဒီတိုဘက်ကိုအင်ဒပ်စထရီလို့ခေါ်တဲ့ဆေးရည်ဆေးရည်ကြီးထုတ်လုပ်ရေးလုပ်ငန်းကြီးပေါ့လေဟိုလွယ်ဆုံးပြောရရင်တော့ secret company ပေါ့နော်ဆေးရည်ကုမ္ပဏီ secret company တွေစီးရန်ထုတ်လုပ်တဲ့ကုမ္ပဏီတွေကနေပြီးတော့ sponsor ပေးတာတွေနော်ငွေကြေးငွေထောက်ပံ့ပေးတာတွေမျိုးရေးလုပ်ငန်းတွေမှာထုတ်လာတွေကိုဒီ sub national level လို့ခေါ်တဲ့ခုနတို့မြို့တော်တွေကနေပြီးတော့ယုံကြည်အစ်စ်အနာဂတ်နဲ့လက်မခံဘူးခါပဲနော်လက်ခံပြီးတော့သူတို့ရဲ့ဥစ္စာကိုလက်ခံလိုက်ရင်သူတို့ခိုင်းတာလုပ်ရတယ်လေနော်အဲ့ဒါမျိုးတွေကိုလုတ်ဖြစ်အောင်ကျွန်တော်တို့ကဟိုမလုတ်ကြရေးပေါ့လေနော်အဲ့ဒါတွေပါပါတယ
်အာရှပစိဖိတ်ဒေသကမြို့ကြီးတွေမှာဆက်လိနဲ့ဆေးရကြီးတုံးဆဲမှုရှော့ချရေးအတွက်ရည်ရွယ်လှောင်နေတဲ့ APK အဖွဲ့ကြီးကို2016ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီးအခုခါမှာတော့အာရှပစိဖိတ်ဒေသအတွင်းမှာရှိတဲ့မြို့ကြီးအရေးအတွက်တော်တော်များများကပါဝင်လှူရှာဆောင်ရွက်လျက်ရှိတယ်လို့ဒေါက်ထွေးစီမန်ကပြောပါတယ
်2016ခုနှစ်မှာစဖွဲ့တော့ကတော့ကျွန်တော်တို့ပေါ်ပေါ်ဒီရှာမစိဘဲစနေနိုင်ငံပဲပါခဲ့ပါတယ်အခုသူကနေပြီးတော့ညီလာခံတွေကိုကျင်းပခဲ့ပါတယ်ဆိုတာဒီနှစ်တခါညီလာခံတွေကိုကျင်းပပါတယ်ကျင်းပတဲ့အခါပထမဦးဆုံးညီလာခံ2016ခုနှစ်ပြီးတော့တတိယမြောက်ညီလာခံအထိ3နှစ်ပေါ့လေ2018အထိကိုသူကစင်ကာပူနိုင်ငံမှာပြုလုပ်ခဲ့ရင်ဖြစ်ပါတယ်တတိယမြောက်ညီလာခံကတော့အင်ဒိုနီးရှားနိုင်ငံဘူဂိုမြို့မှာလုပ်ခဲ့ပါတယ်အဲ့တော့အခုဆိုလို့ရှိရင်ဒီ AB ကတ်အဖက်မှာပါဝင်တဲ့ Asia Pacific နိုင်ငံတွေ40မြို့တော်တွေပေါ့လေ48မြို့နဲ့တော့48မြို့တော့ပါဝင်ဖွဲ့စည်းထားတဲ့ဖွဲ့ကြီးဖြစ်နေပါတယ်
။ Asia Pacific ဒေသမြို့ကြီးများမဟာမိတ်အဖွဲ့မှာမြန်မာနိုင်ငံကနေပြည်တော်ရန်ကုန်နဲ့မလေးမြို့ကြီးတွေကလည်းမဟာမိတ်အဖွဲ့ဝင်အနေနဲ့ပါဝင်တယ်လို့သိရပါတယ်။အပီကက်ဖွင့်တဲ့ဒူစလိတ်နဲ့ဆီရကြီးတုံးဆွေမှုရှော့ချရေးလှူရှာဆောင်ရွက်ကြတဲ့နေရာမှာဒီနေ့မှာတော့နေပြည်တော်မြို့မှာအကောင့်ထဲပေါ်ဆောင်ရွက်မှုတွေအကြောင်းကိုနေပြည်တော်မြို့တော်ဝင်ဖြစ်သူဒေါက်တာမျိုးအောင်ကတင်ပြဆွေးနွေးခဲ့တယ်လို့သိရပါဗျ
။မြန်မာနိုင်ငံဆိုကျွန်တော်တို့နေပြည်တော်เนาะနေပြည်တော်မြို့တော်ဝင်ကသူ့ရဲ့အောင်မြင်မှုတွေပို့ဆောင်ချက်တွေကိုနေပြည်တော်မြို့တော်ကကိုယ်တိုင်တင်ပြသွားတယ်။ဟောတကဟိုအင်ဒိုနီးရှားနိုင်ငံဆိုအများကြီးပဲမြို့လေးတွေเนาะမြို့လေးတွေကျွန်တော်တို့မြို့တော်မဟုတ်ဘဲနဲ့ဟိုမြို့ကြီးအဆင့်နဲ့ရှိတဲ့နိုင်ငံတွေ3-4မြို့တော့ပါတယ်နော်နောက်တကနီပေါ်ကလည်းပါတယ်နောက်တကဂျီမွန်ဒက်စတီကလည်းပါတယ
်ကိုဗစ် -19 ကူးစက်ပြန့်နှံ့မှုကယ်ယောဂဖြစ်တဲ့အချိန်မှာမကူးစက်တဲ့ NCD ယောဂရှိတဲ့သူတွေဟာကိုဗစ် -19 ယောဂရဲ့နောက်ဆက်တဲ့ဆူကျူတွေကိုပြင်းပြင်းထန်ထန်ခံစားကြရတာကိုတွေ့မြင်ရတာကြောင့် NCD ယောဂဖြစ်စေတဲ့အကြောင်းအရာတွေကတခုဖြစ်တဲ့ဆက်လိုက်နဲ့ဆေးရည်ကြီးသုံးဆဲမှုကိုရော့ကြအောင်ဆောင်ရွက်ပေးဖို့ကလည်းအရေးကြီးတဲ့လှုံ့ဆော်ချက်တခုဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
Thank you. အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေတာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရနိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာရန်သုံးတော့ကောက်တီးသတင်းအနေနဲ့စတင်ပါတယ်ကောက်တီးပြိုင်ပွဲတွေတဲမှာမေဂျာဖလားတစ်ခုဖြစ်တဲ့ PGA ကောက်တီးပြိုင်ပွဲကိုအမေရိကန်သမ္မတ Trump ပိုင်တဲ့ကောက်ခွင့်မှာကျင်းပတော့မှာမဟုတ်ဘူးလို့အမေရိကန်ကျေးဇူးကောက်တီးသမားများအသင်း PGA ကကြေညာလိုက်ပါတယ်2020 PGA Championship ကောက်တီးပြိုင်ပွဲကိုမူလတုန်းကတော့ New Jersey ပြည်နယ် Badminster မှာရှိတဲ့ Trump National ကောက်ခွင့်မှာကျင်းပဖို့စီစဉ်ထားတာပါဒါမဲ့ပြီးခဲ့တဲ့ January 6ရက်နေ့ကအမေရိကန်ကွန်ဂရက်လွှတ်တော်မှာ2020သမရွေးကောက်ပွဲရလဒ်ကိုအတည်ပြုဖို့လုပ်နေချိန်မှာသမထောင်းကသူ့ကိုထောက်ခံတဲ့သူတွေကိုဆန္ဒပြကြဖို့လှုံ့ဆော်ခဲ့ပြီးတော့အဲ့ဒီကနေလွှတ်တော်ကိုဝင်ရောက်စီးနင်းတဲ့အထိဖြစ်ခဲ့တာကြောင့်ဒါကိုရှုတ်ချတဲ့အနေနဲ့ PGA ဘုတ်ဖွဲ့ကမဲခွဲပြီးတော့အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးအမေရိကန် PGA အသင်းဥက္ကဋ္ဌ Jim Richardson ကပြောပါတယ
် It's become clear that conducting the PGA Championship at Trump Administration would be detrimental to the PGA of America brand.
ထောင်းနေတဲ့ PGA ကောက်တီးပြိုင်ပွဲကို Fed Minister မှရှိတဲ့ Trump National ကောက်ခွင့်မှာကျင်းပဖို့က American ကြီးစားကောက်တီးသမားများအသင်း PGA အတွက်တော့ထိခိုက်နစ်နာမှုတွေရှိလာနိုင်ပြီး PGA ရဲ့လုပ်ငန်းစဉ်တွေအစီအစဉ်တွေရင်းရှိထိန်းသိမ်းထားနိုင်ဖို့နဲ့ဆက်လက်လှုပ်ဆောင်သွားဖို့အတွက်ဖန်တီးဖြစ်လာခြင်းနဲ့ဆိုတာရှင်းပါမယ်။ American PGA နဲ့ PGA ကြီးစားကောက်တီးသမားများအသင်းအနေနဲ့ပြိုင်ပွဲတွေကိုနောက်လာမယ့်ဆယ်စုနှစ်တွေနဲ့ချီပြီးဆက်ပြီးကျင်းပသွားနိုင်မှုအခုလိုဆုံးဖြတ်လိုက်တာဖြစ်ပါလေကျွန်တော်ဦးချစ်တဲ့ဂေါ်ဒီကစားနီးနဲ့ပြိုင်ပွဲတွေကိုဆက်ပြီးတော့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ
်2015တုန်းကလည်းတခါ PGA က LA မြို့က Trump National ကောက်ခွင့်မှာလုပ်တဲ့ PGA ပြိုင်ပွဲကိုတခါဖျက်သိမ်းမှုတာကြောင့်ဒါကဒုတိယကြိမ်ဖြစ်ပါတယ်ရေကောက်ပွဲမဲဆွဲစီးရင်းကာလအတွင်းမှာမက္ကဆီကိုနယ်ပေါ်တွေနဲ့ပတ်သက်ပြီးတော့ Donald Trump ပြောတဲ့စကားတစ်ခုကြောင့်အဲ့တုန်းကဖျက်သိမ်းခဲ့တာပါ American PGA ကအဲ့လိုဖျက်သိမ်းပြီးတိတ်မကြာခင်မှာပဲဗြိတိန်က RNA ကောက်တီးအဖွဲ့ချုပ်ကလည်းသမ္မတ Trump ပိုင်တဲ့ Tambury ကောက်ခွဲမှာပဲပြိုင်ပွဲကိုမှကျင်းပသွားမှာမဟုတ်ဘူးဆိုပြီးတော့တင်းနေတာနေ့ကပဲခြေညာပါဗျ။ကျွန်တော်ရဲ့ပြိုင်ပွဲတွေကို Tambury မှာကျင်းပသွားဖို့အစီအစဉ်မရှိသလိုသိမကြခင်အနာဂတ်မှာလည်းကျင်းပဖို့အစီအစဉ်မရှိဘူးဆိုပြီးတော့ RNA အမှုဆောင်အရာရှိချုပ် Martin Slumberg ကညညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ။ကတော့အိုလံပစ်ပြိုင်ပွဲဘက်ကသတင်းကိုပြောပြကြပါမယ်။လာမယ့်နွေရာသီအိုလံပစ်ပြိုင်ပွဲကိုဘေးအန္တရာယ်ကင်းကင်းနဲ့ကျင်းပနိုင်ဖို့အတွက်ကာကွယ်ဆေးကအရေးကြီးတယ်လို့ဂျပန်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။တိုကျိုမြို့မှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်တိုကျိုနဲ့အနီးတစ်ဝိုက်ကခရိုင်နေမှာဒုတိယအကြိမ်အရေးပေါ်အခြေအနေကြီးညာထားပြီးတော့အတော်များများကတော့ပြိုင်ပွဲကိုကျင်းပဖို့ခက်ခဲလိမ့်မယ်၊ကျင်းပဖို့မဖြစ်နိုင်ဘူးလို့ယူဆနေကြပါတယ်။ဒါပေမဲ့ဂျပန်ဝန်ကြီးချုပ်ကတော့ပြိုင်ပွဲကိုကျင်းပဖို့အတွက်ဆက်လုပ်သွားမှာဖြစ်ပြီးတော့ဒီလိုကျင်းပနိုင်ဖို့အတွက်ကကာကွယ်ဆေးကအဓိကကျတယ်လို့ပြောပါတယ
်။ငါ始まってます。日本におきましても、
ကမ္ဘာတဝန်းမှာကာကွယ်ဆေးတွေကိုဖြန့်ပြီးထိုးနေပြီဆိုတော့ပြိုင်ပွဲကျင်းပဖို့ကဖြစ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်။ဂျပန်နိုင်ငံကဖေဖော်ဝါရီလအကုန်ကစပြီးကာကွယ်ဆေးထိုးတာတွေကိုလှုပ်သွားကြပါတယ်။ကျွန်တော်တို့အနေနဲ့တင့်တော်တဲ့လှုပ်ဆောင်မှုတွေကိုလှုပ်သွားမယ်ဆိုရင်ပိုလန်ပြည်နယ်ပတ်သက်ပြီးလူတွေရဲ့အမြင်တွေလည်းပြောင်းလဲလာမယ်လို့ထင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဗိုင်းရပ်စ်နဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့လုံနိုင်သမျှလုပ်သွားခြင်းပါတယ
်။ဒါပေမဲ့တိုကျိုမြို့ကအတော်များများကတော့ဝန်ကြီးချုပ်နဲ့အမြင်မတူပဲပြည်ပကနေနိုင်ငံခြားသားတွေအများပြားဝင်လာရင်ကူးစက်မှုတွေပို့ပြီးတော့ဆိုးလာနိုင်တယ်လို့ဆိုရင်နေကြပါတယ်
။今の状況を踏まえると、できない可能性の方が高い。むしろ
やめ。しかしバイラスကူးစက်မှုအခြေအနေတွေကိုစဉ်းစားကြည့်ရင်တော့အိုလံပစ်ပြိုင်ပွဲကိုကျင်းပဖို့ဖြစ်နိုင်ရည်လဲပါတယ်။အစိုးရအနေနဲ့တစ်ချိန်ချိန်မှာတော့ဒါကိုဖျက်သိမ်းတယ်လို့ထင်ပါတယ်
။အကြံကင်းကကောက်ယူခဲ့တဲ့လူဒုစစ်တမ်းမှာတော့တိုကျိုမြို့က29ရာခိုင်နှုန်းကပြိုင်ပွဲကိုကျင်းပဖို့သဘောတူပြီးသုံးပုံလုံးပုံကတော့ပြိုင်ပွဲကိုဖျက်ဆီးခြင်းတယ်လို့ပြောပါတယ်။အစင်လာရမီရှူတိုင်းတဲတဲ့အခမ်းအနားကိုတော့မတ်လ25ရက်နေ့မှာဖူကူရှိမားခရိုင်ကနေစတင်တည်ဆောင်ဖို့စီစဉ်ထားပါတယ်ခင်ဗျာ။ဘောလုံးပွဲတွေမှာတော့အင်္ဂလန်က FA ဖလားဘောလုံးပွဲမှာပြိုင်ပွဲနှစ်သင်းဖြစ်တဲ့ Manchester United နဲ့ Liverpool တို့လာမယ့်သတုထအဆင့်မှာတွေ့ကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဘက်ကကစားခဲ့တဲ့တတိယအဆင့်ပွဲစဉ်တွေမှာအနိုင်ရပြီးတဲ့နောက်မဲနိုင်ခဲ့ကြတာမှာမဟာပြိုင်ပွဲကြီးနှစ်သင်းထိတိုက်တွေ့ကြတာဖြစ်ပါတယ်။
တတိယဆင့်ပွဲစဉ်တွေမှာလီဗာပူးကအက်စန်ဗီလာကို၄ဂိုးတခုနဲ့နိုင်ပြီးမန်ချက်စတာယူနိုက်တက်ကတော့ဝတ်ဖို့ကို၃ဂိုးမရှိနဲ့နိုင်ခဲ့တာဖြစ်ပါတယ်ဒီတစ်ပတ်မှာထူးခြားတာတစ်ခုကတော့ပရီးမီးယားလိဂ်မှာကစားနေတဲ့လီဒ်စ်ယူနိုက်တက်ကအရင်ကသဒုထဒန်းလို့ပြောရမယ်အခုလိဂ်2မှာကစားနေတဲ့ခရော်လီတောင်းအသင်းကို၃ဂိုးကိုမရှိနဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်ခင်ဗျာအဆောပကဘောလုံးတဲ့မှာတော့ဂျပန်တိုက်စစ်မှူးဟောင်းကာဇူရိုရှိမီရီယာဟာအသက်54နှစ်အရွယ်မှာသူ့ရဲ့အသင်းဖြစ်တဲ့ယိုကိုဟာမာအသင်းနဲ့စာချုပ်တန်တနစ်ထပ်တိုးလိုက်ပါပြီ။ဂျပန်နိုင်ငံရဲ့ဂျေးစာပြိုင်ပွဲတွေမှာအသက်အကြီးဆုံးဂိုးသွင်းထားသူဖြစ်တဲ့ကာဇူဟာလာမယ့်ဖေဖော်ဝါရီ26ရက်နေ့မှာ54နှစ်ပြည့်မှာဖြစ်ပြီးတော့အခုလိုစာချုပ်တန်ထပ်တိုးလိုက်တဲ့အတွက်သူဟာဂျေးစာဘောလုံးသမားအဖြစ်နဲ့36နှစ်ကြာကစားတဲ့သူဖြစ်လာမှာပါ။ကာဇူဟာဘရာဇိုးနိုင်ငံဆန်တိုစ်ပါသူ့ရဲ့ကြီးစားဘောလုံးသမားဘဝကို1986မှာစတင်ခဲ့ပြီးတော့ဂျေးလိပြိုင်ပွဲတွေစတင်ခဲ့တဲ့1990ပြည့်လွန်နှစ်စောပိုင်းတွေမှာတော့သူဟာဘာရီကာဝါဆာကီအသင်းနဲ့ကစားခဲ့ပြီးအသင်းနဲ့အတူဂျေးလိချန်ပီယံနှစ်ကြိမ်လည်းဖြစ်ခဲ့ပါတယ်။အဲဒီနောက်တော့အီတလီစီးရီးအေကကျွန်တော်အသင်းမှာကြောင်းပြီးတော့ကစားခဲ့တာပါ။သူဟာ1992တုန်းကတော့ဂျပန်အသင်းနဲ့အတူအာရှဖလားရခဲ့ပြီးတော့အာရှအကောင်းဆုံးဘောလုံးသမားဆုကိုလည်းနှစ်ကြိမ်ရခဲ့ပါတယ်။အသက်54နှစ်အထိဘောလုံးသမားဘဝကိုမဆွတ်လက်သေးဘဲနဲ့ကြီးစားဘောလုံးသမားအဖြစ်နဲ့ဆက်ပြီးတော့ကစားနေတဲ့ကာဇူရဲ့ကြံ့ခိုင်မှုနဲ့ဘောလုံးပေါ်ရှင်းမြန်မှုကတော့ကြီးစားစရာကောင်းတဲ့အချက်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းပတ်ဒီကြမှာပြန်ပြီးတော့ဆုံးကြတာပါဗျာ
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ဒီလိုမျိုးတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အမေရိကန်သမိုင်းမှာဘယ်တော့မှမဖြစ်ဘူးသေးတဲ့လက်ရှိသမ္မတတယောက်ကိုဒီရချင်းတရားဆွဲဆိုရေးအောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ကြမယ်လို့ခန့်မှန်းထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုဒုတိယအကြိမ်မြောက်တရားဆွဲဆိုမဲ့ဆုံးဖြတ်ချက်ကိုအောက်လွှတ်တော်မှာလူများစုဖြစ်တဲ့ဒီမိုကရက်တွေရဲ့ထောက်ခံမဲ့တက်တက်နဲ့အတည်ပြုနိုင်မှာဖြစ်ပေမဲ့လည်းဒါကိုထောက်ခံမဲ့ရီပပလီကန်မတ်တွေလည်းတိုးလာနေပါတယ်။ဒီကနေ့သတင်းဘက်ကအမေရိကန်ကွန်ဂရက်လွှတ်တော်အစအဦးတဲ့အတင်းဖြည့်စည်းဝင်ရောက်ပြီးရုံးဝင်းဆန်ခတ်လုပ်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့ရာဇဝတ်ကြောင်းနဲ့တရားဆွဲဆိုခံရနိုင်ခြေရှိသူ190ကျော်ကိုဖော်ထုတ်ထားပြီးလို့အမေရိကန်တရားရေးဌာနရှိနေတွေကအင်္ဂါနေ့မှာပြောပါတယ်။ဒါ့အပြင်ဒီဖြစ်ရပ်မှာပါဝင်သူတွေကိုတနင်္ဂနွေလုံးမှာရှာဖွေဖော်ထုတ်နေတာကြောင့်လာမယ့်သတင်းပတ်တွေအတွင်းလူရာပေါင်းများစွာအထိဖြစ်သွားနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။မြန်မာအစိုးရဟာလူမှုနဲ့နိုင်ငံရေးဆိုင်ရာအခြေခံအခွင့်အရေးတွေကိုအကြိမ်ကြိမ်ချိုးဖောက်ခဲ့ပြီးနိုင်ငံသားလူနည်းစုတွေပေါ်လုံခြုံရေးတပ်ဖွဲ့တွေရဲ့ရက်စက်တဲ့လူရက်တွေအတွက်တာဝန်ယူမှုရှိစေရေးလှုံ့ဆော်မှုပြက်ကွက်ခဲ့တယ်လို့လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်စာသစ်တစ်ခုထဲမှာထောက်ပြဝေဖန်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးလုပ်ငန်းဒီကနေ့စတင်ပြီးသမ္မတဂျိုကိုဝီဒိုဒိုကအရင်ဆုံးဆေးထိုးခံခဲ့ပါတယ်။ဒီလိုကာကွယ်ဆေးထိုးတာဟာနိုင်ငံရဲ့ကျန်းမာရေးနဲ့စီးပွားရေးအတွက်အဓိကအရေးပါတဲ့ကိစ္စဖြစ်တယ်လို့သမ္မတဝီဒိုဒိုကကာကွယ်ဆေးထိုးအပြီးမှာပြောခဲ့ပါတယ်။ဒီဥနိုင်ငံတွေမှာ COVID-19 ရောဂါကူးစက်သူ115ဦးဒီကနေ့ထပ်တွေ့ပြီးရောဂါကူးစက်သူအရေအတွက်ဟာ9လကျော်အတွင်းနောက်ထပ်စံချိန်တင်မြင့်တက်ခဲ့ပါတယ်။ဒါကြောင့်လဲကိုဗစ်ရောဂါဒုတိယလိုင်းကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်မြို့ကြီးလေးမြို့မှာအိမ်ပြင်မတော်ဘူးအပါအဝင်ပိတ်ပင်ကန့်သတ်ချက်တွေချမှတ်ပြီးလူသန်းပေါင်းများစွာကိုရောဂါပိုးစစ်ဆေးတာတွေလုပ်နေပါတယ်ခင်ဗျာ။ဗိုလ်ဒူးညွတ်ရဲ့ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြွကြော်သေးပါခင်ဗျာ။
This program has come to you from the Voice of America, Washington.